Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်သူနိုင်ငံကနိုင်ငံတော်အားလည်းရဲ့ Bastille နေ့အခမ်းအနားမှာထူးဧည့်သည်တော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ပါတယ်။ကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူလူရှားဖို့ကိုငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်ခဲ့တာဟာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှိုင်းအောင်လောကရောက်တဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုရှားပေါက်နဲ့တူကြီးညာပေးသွားမှာပါ
။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အကဲဆက်လာတဲ့တပ်မတော်ကြားတင်းမာနေတဲ့အခြေအနေကိုအာဏာရပါတီအနေနဲ့ဘလို့ကင်တွဲသွားမလဲဆိုတာလူအများစိတ်ဝင်စားနေကြတဲ့အခြေအနေတွေနဲ့အတူတရုတ်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်အသက်ကန်ဆာနဲ့ကွယ်လွန်သွားတဲ့ပုံမှာမြန်မာလူမျိုးတချို့ရဲ့သဘောထားမှတ်ချက်တွေကိုလည်းအခုလိုနားဆင်နိုင်ပါတယ်
။ဟိုလူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့စိတ်ထူးခြားစရာမရှိဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နယ်လည်းဆက်ဆံရေးကောင်းနေတဲ့ကာလ
။ဒေါက်တာလှကျော်စောရဲ့အမြင်သုံးသပ်ချက်နဲ့ဒုနာဆင်ရမှာပါ။မတော်တဆကားတိုက်မှုကြောင့်ခြေကျိုးသွားတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ကိုရန်ကုန်စေယုံကြီးမှစေကူတာမှုခံယူဖို့ခေါ်ဆောင်သွားပါပြီ။ကပြင်းထန်ရအမေရိကန်သမ္မတနဲ့ပြင်းထန်သမ္မတတို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့အတူဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြီးညာပါမရှင
်ပြည်ထောင်နိုင်ငံကနိုင်ငံတော်အားလည်းရဲ့ Bastille နေ့အခမ်းအနားမှာအထူးဧည့်သည်တော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပါတယ်ခန္ဓာမှာတော့ပထမကမ္ဘာစစ်မှာအမေရိကန်ပါဝင်ဆင်နွှဲခဲ့တဲ့နှစ်ရာပြည့်ထိမ့်မှတ်ပြီးအမေရိကန်စစ်တီဝိုင်းနဲ့ဂျက်တက်လေယာဉ်နဲ့ပြန်သမှုနဲ့အတူဆေးပြတ်ချီတက်ပွဲတွေကိုလည်းတခဏတနာကျင်းပခဲ့တာပါအမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့ကြတဲ့ပါရီမြို့တော်ကရှောက်စလီစီလမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေလှင့်တူထားပါတယ်ချမ်ဖက်ဝါရီရဲ့တိုက်ခိုက်မှုအန်ဒီကကာဝယ်ကိုလည်းချီတက်ရလမ်းတစ်လျှောက်ရဲတပ်ဖွဲ့ဝင်အင်အား3500ကျော်ချထားပါတယ်ပြင်သစ်သမ္မတအီမနျူအယ်မာခရွန်ကတော့အမေရိကန်ဟာပြင်သစ်နိုင်ငံကိုကူညီဆက်ရှောက်မဲ့မဟာမိတ်မိတ်ဆွေတူဖြစ်တဲ့အကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုဘယ်အရာကမှခွဲခြားနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့တယ်လို့သမ္မတထရန့်နဲ့သမ္မတကလော်တို့ရောက်ရှိလာတာဟာလည်းဆက်ဆံရေးတွေဆက်လက်တည်တဲ့မဲ့လက္ခဏာတရဖြစ်ကြောင်းပြောဆိုခဲ့တာပါဒီနောက်မှာတော့ပြန်လည်ထွက်ခွာတော့မဲ့အမေရိကန်သမ္မတကိုပြင်သစ်သမ္မတနဲ့သမ္မတကလော်တို့ကရင်းနှီးနှုတ်ဆက်ခဲ့ကြပါတယ်ဒီနောက်မှာအမေရိကန်သမ္မတထရန့်နဲ့ဇနီးတဲ့မလနီယာတို့ကအဆောက်ရှောက်ရင်နှင်းတဲ့အတူပါရီမျိုးတော်ကအော်လီလေစိတ်ကိုထွက်ခွာခဲ့ကြပါတယ်။အမေရိကန်သမ္မတထရမ့်နဲ့ပြင်သစ်သမ္မတအမန်နျူအယ်မာခရွန်တို့မနေ့ကတွေ့ဆုံချိန်မှာတော့အဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲမှာအချမ်းဖက်ဝါဒတိုက်ဖျက်ရေးပါဝင်ခဲ့တယ်လို့ယာစီလူပြောင်းလဲမှုတွေနဲ့ကုံဆွယ်ရေးလိုကိစ္စတွေမှာတော့ခေါင်းဆောင်နှုတ်ဦးကြသဘောထားမတူတာတွေလည်းရှိခဲ့ပါတယ်။
ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်2016ခုနှစ်ဇွန်လထဲမှာသမ္မတထရမ့်ရဲ့သားကြီးဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှင်နေတူနယူးယောက်မြို့ကထရမ့်တာဝါအဆောက်အဦကြီးထဲမှာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထရမ့်ဂျူနီယာအနေနဲ့လွှတ်တော်ရှင်းပေါက်လာရောက်ထွက်ဆိုဖို့ရွေးကောက်ပွဲမှာရုရှားနိုင်ငံဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေကြတဲ့လွှတ်တော်တွင်အရေးပါတဲ့ဥပဒေပြုအမှတ်တွေကလိုလားနေကြပါတယ်အဲ့ဒီတွေ့ဆုံမှုတွင် Democratic Party ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်းပြခဲ့တဲ့ Hillary Clinton ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုထိခိုက်စေနိုင်တဲ့အချက်လက်တွေရှိခဲ့နိုင်တယ်လို့ယူဆထားတာဖြစ်ပါတယ်။ Trump မဲဆွယ်လှုပ်ရှားမှုအဖွဲ့ဟာရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့ပုံရတယ်ဆိုတာကိုတွေ့ရတာဟာတကယ်ကိုစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့အောက်လွှတ်တော် Democratic လူနည်းစုခေါင်းဆောင် Nancy Pelosi ကကြာသာပတင်းကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။ Trump ရဲ့သားအကြီးဆုံး Trump Jr. အပြင်တမက်ဖြစ်တဲ့ဂျာရက်ကုရှနာလွှတ်တော်မှာဒီကပိတ်ထွက်ဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်။သမ္မတရဲ့အကြီးတန်းအကြံပေးအဖြစ်သမက်ဖြစ်သူကိုထိတ်တန့်လုံခြုံရေးအချက်လက်တွေသိရှိခွင့်ပေးထားတဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းပေးဖို့လည်းဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မဲ့အရာမွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကလာမဲ့သူတွေဗီဇာလျှောက်ထားရမှာသတ်မှတ်ထားတဲ့မိသားစုဝင်စင်းကိုထပ်မံဖြည့်ဆွတ်ဖို့အမေရိကန်တရားစုရည်တူကဆုံးဖြတ်လိုက်ပါတယ်။သမ္မတထရန့်ရဲ့အမိန့်မှာတော့အမေရိကန်မှာရှိနေတဲ့မိသားစုဝင်တွေထံလာရောက်မဲ့သူတွေထဲမှာဖို့ပါရီနဲ့ဆွေမျိုးအရင်းချတော်ဆက်မှုမရှိသူတွေကိုခွင့်မပြုဖို့တားမြစ်ထားတာပါ။အီရန်၊လီဘီယာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယမန်နိုင်ငံကလာရောက်မဲ့သူတွေပေါ့ပြည်ဝင်ခွင့်ကန့်သတ်မဲ့ရအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေမှာနှစ်ပေါင်းများစွာရှိနေခဲ့တဲ့အခြေခံမူတွေနဲ့ကန့်ညီကြောင်းလဲသမ္မတထရန့်အစိုးရကပြောဆိုထားပါတယ်။ဒါမှလည်းဟာဝိုင်ပြည်နယ်ဟိုနိုလူမျိုးကတရားသူကြီးဒက်ရက်ဝါဆန်ကတော့အဖိုးအဖွားမြေရောက်ဖခင်မ ဒေါ်ဦးလေးတူတူမနဲ့ဝန်ခွဲတွေကိုပြင်ဝင်မပြူတဲ့အစိုးရရဲ့ကန့်သတ်မှုကိုအတုံးမပြူဖို့မနေ့ကဆုံးဖြတ်ခဲ့တာပါ။ပေါ်ပွားဆိုတာမိသားစုဝင်အရင်းချဖြစ်တဲ့ဆိုတာတာမန်ဆင်းရင်စဉ်းစားရုံနဲ့သိနိုင်တဲ့အကြောင်းလဲဆုံးဖြတ်ချက်ချမှတ်ချိန်မှာပြောဆိုခဲ့ပါတယ်။တမန်ထွန်းရဲ့ပြည်ဝင်ခွင့်ကတ္တမိတ်နဲ့ပတ်သက်လို့ဒီနေ့နောက်ပိုင်းအပြည့်အဝကြားနာမှုတွေမလုပ်ခင်တချို့အပိုင်းတွေကိုကျင့်သုံးဝင်ရှိကြောင်းအမေရိကန်တရားရုံးချုပ်ကဇွန်လနောက်ပိုင်းမှာဆုံးဖြတ်ထားပါတယ
်။ကာတာနိုင်ငံနဲ့အိမ်ကြီးချင်းအာရဗ်လေးနိုင်ငံကြားတန်တမန်ရေးတင်းမာမှုကိုအဆုံးသတ်စေဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ခွေဒေသကိုလျှက်ကျသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ခီးစဉ်ဟာတိုးတက်မှုတစ်စုံတရာရှိခဲ့ပုံမရပဲအဆုံးသတ်သွားပါပြီ။ကာတာနိုင်ငံအကြီးအကဲရှိတ်ထာမင်ဘင်ဟာမက်အယ်ထာနီနဲ့နောက်ဆုံးအကြိမ်တွေ့ဆုံခဲ့ပြီးတဲ့နောက်ကြာသပတေးနေ့ကဝါရှင်တန်မြို့တော်ကိုပြန်လည်မထွက်ခွာခင်တည်င်းတော်တို့ရဲ့မေးခွန်းကိုဝန်ကြီး Tillerson မဖြေခဲ့ပါဘူး။ Saudi Arabia နိုင်ငံဥဆောင်တဲ့အာရဗ်လေးနိုင်ငံအဖွဲ့ဟာပြီးခဲ့တဲ့လအစောပိုင်းကစလို့ကာတာနိုင်ငံနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်တာဖြစ်ပါတယ်။ကာတာအစိုးရဟာဒေသတွင်းအကြမ်းဖက်အဖွဲ့တွေကိုငွေကြေးကူညီထောက်ပံ့ပေးနေပြီးသူတို့နဲ့ပြိုင်ဘက်ဖြစ်တဲ့အီရန်နိုင်ငံနဲ့လည်းအနီးအကပ်ဆက်ဆံရေးထားရှိနေတယ်လို့ဆိုပြီးအာရဗ်လေးနိုင်ငံကဆွဆွဲထားတာဖြစ်ပါတယ်။ကာတာကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ထားတယ်လို့တောင်းဆိုချက်တွေဟာကာတာရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကွန်လွန်သွားတဲ့တရုတ်လူခွင့်ရဲ့လှရှားသူလူရှားဖို့ကို2010ပြည့်နှစ်မှာငင်းချိုင်းနိုဘယ်ဆုချီးမြှင့်ခဲ့တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှွမ်းအောင်လို့ရောက်တယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာဆုပေးရခြင်းရည်ရွယ်ချက်နဲ့ဆန့်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်းကဒီကနေ့ပြောဆိုလိုက်တာပါ။တရုတ်နိုင်ငံမှာအထင်ရှားဆုံးနိုင်ငံအကျဉ်းသား2ဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှားဖို့ဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ခဲ့ရမှာလဲတက်ရှိထင်ရှားရှိခဲ့ခြင်းကလို့ပဲအခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။တဲကင်ဆာနောက်ဆုံးအဆင့်ခန်းစားခဲ့ရပြီးတဲ့နောက်ရှင်းနစ်ကြံနေခဲ့ရတဲ့အချင်းထောင်ကနေစေကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှေ့မြောက်ဘက်ရှန်ယန်ဒေသကဆေးရုံမှာမနေ့ကကွယ်လွန်သွားခဲ့တာပါဒေသခံအာနာမနီကတော့ခန္ဓာကိုယ်ရင်းအင်္ဂါတွေအလုံးမလုံးတော့ပဲသေဆုံးခဲ့တာဖြစ်ကြောင်းကြေညာခဲ့ပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးတယ်ရီဘရန်စတစ်ကတော့ထောင်သွင်းအချင်းချထားရမယ့်အစားလေးစားမှုတွေပြသရမယ့်ရည်တည်ချက်ခိုင်မာသူစံနမူနာပုဂ္ဂိုလ်တူကိုတရုတ်နိုင်ငံကဆုံးရှုံးခဲ့ရကြောင်းပြောဆိုခဲ့တာပါလူရှာဖို့တည်ဆုံးမှုတွေတရုတ်ဆူရမှာတာဝန်ရှိကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီကြီးကလည်းပြောဆိုခဲ့ပါတယ်။ဂျမားရေးချင်းနေဆိုးဝါးမလာခင်လုံလောက်တဲ့ကုသမှုတွေရနိုင်မဲ့နေရာကိုပြောင်းရွှေ့မပေးခဲ့တဲ့အတွက်အလွန်မင်းစိတ်နှောက်ယှက်ဖြစ်ရသလိုအချိန်မတန်ခင်တည်ဆုံးမှုတွေတရုတ်ဆူရမှာကြီးလေးတဲ့တာဝန်ရှိကြောင်းလည်းနိုဘယ်ကော်မတီဥက္ကဋ္ဌကပြောဆိုလိုက်တာပါ။လူရှာဖို့တည်ဆုံးမှုနဲ့ပတ်သက်လို့အမေရိကန်၊ဂျာမနီပြင်သစ်နဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးတို့ရဲ့ဝေဖန်မှုတွေကိုတော့တရုတ်နိုင်ငံကတုံ့ပြန်ကန့်ကွက်ခဲ့ပါတယ်။
မြန်မာအိမ်နီးချင်းအိန္ဒိယနိုင်ငံကိုရှေ့ရကြတရုတ်ဝင်ခီးရောက်နေတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမေအောင်လိုင်းဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီနဲ့ဒီကနေ့တွေ့ဆုံပြီးနိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။နိုင်ငံစစ်တပ်တွေကြားနှိကက်တဲ့ဆက်ဆံရေးတိစောက်နိုင်တဲ့အပေါ်မှာဝန်ကြီးချုပ်မွန်ဒီကကျေးဇူးတင်ကြောင်းဗိုလ်ချုပ်မူဂျီမေအောင်လိုင်းနဲ့တွေ့ဆုံတယ်မှာပြောကြားခဲ့တယ်လို့အိန္ဒိယရဲ့အရှိမျောဝါဒမှာမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်းနဲ့နိုင်ငံခြားကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့သူ့အနေနဲ့တန်လိမ့်ထံအခိုင်အမာချထားတဲ့အကြောင်းဝန်ကြီးချုပ်မွန်ဒီကပြောပါရယ်ဝန်ကြီးချုပ်မွန်ဒီနဲ့မတွေ့ဆုံခင်ဒီကနေ့မှာပဲညွန့်တယ်လူမျိုးတော်ကသမရအင်ဒိုရှစ်မှာအိန္ဒိယရေတပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီးဆူနီလ်လမ်ဘတ်ကနိုင်ငံတော်ဂုံပြုတ်တက်ဖွဲ့နဲ့အတူဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကိုကြိုဆိုခဲ့ပါရယ်အဲ့နောက်မှာတော့ပထမကဘာစစ်အတွင်းကြာဆုံးခဲ့တဲ့အိန္ဒိယစစ်သည်တွေကိုဂုံပြုတ်ထားတဲ့အိန္ဒိယဂိတ်အောက်မေးပွဲသူရဲကောင်းပိတ်မှန်မှုဦးကြီးရှီယာကိုဗိုလ်ချုပ်မူဂျီမင်းအောင်လိုင်တွားရောက်ခဲ့ပြီးပန်းခွေကြခဲ့ပါတယ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ဦးဆောင်တဲ့အဖွဲ့ဝင်15ဦးပါအစင်းမြေကိုယ်စားလှယ်အဖွဲ့ဟာဂါယာဘာယာနတီအာမီဒါဘက်နဲ့ဝိသခါဘာနံမြို့တွေကိုတွားရောက်ခဲ့တယ်လို့အိန္ဒိယစစ်ဘက်အရက်ဖက်ခေါင်းဆောင်တွေနဲ့ဇက်တိုက်တွေ့ဆုံခဲ့ပါတယ်ရှင်
ယူရိုငွေမိုးဆွေးမျိုးကိုပြန်လည်သိမ့်ပိုင်နိုင်ခဲ့ပြီးတဲ့နောက် AS Instant စစ်ဆေးရအဖွဲ့ကိုချိန်မုံမှုကျိုးပန်းနေတဲ့အမေရိကန်နဲ့နိုင်ငံတကာမာမိတ်အဖွဲ့တွေအနေနဲ့ကြီးမားတဲ့တိုးတက်မှုတွေရရှိနေတဲ့အကြောင်းအမေရိကန်ဆိုရအစိုးရရဲ့ရှေ့တွေကပြောဆိုလိုက်ကြပါတယ်။ဒီချိန်ထဲမှာပဲယူရိုနဲ့စီးရွေးနိုင်ငံတွေမှာအစိုးရတွေကိုအပြစ်ဒဏ်ရှင်းလင်းပြီးနောက်ပိုင်းတည်ငြိမ်ရင်းနဲ့ပြန်လည်ထူထောင်ရေးအတွက်စီစဉ်နေကြောင်းလည်းမနေ့တုန်းကပဲပြောဆိုခဲ့ကြတာပါ။စစ်သွေးကြွတွေဆက်လက်လှုပ်ရှားနေတဲ့ စီးရီးယားနိုင်ငံရကာမြို့နယ်ကျန်းနယ်မြေမှာတပ်ဖွဲ့တွေအချိန်ကာလတစ်ခုထိဆက်ရှိနေမှာဖြစ်ကြောင်းလဲ IS အစိုးရအဖွဲ့ချင်းမုံရင်ညွန်မောင်းဖွဲ့ကအမေရိကန်ထူးခုစလေ Brett McCock ကပြောဆိုလိုက်တာဖြစ်ပါတယ်စစ်သွေးကြွအဖွဲ့အနေနဲ့မရှောင်လွှဲနိုင်တဲ့အဆုံးသတ်လမ်းကိုရောက်နေပြီဖြစ်တဲ့ကြောင်းလဲပြောဆိုခဲ့တာပါအချိန်နှဲမှာပဲအမေရိကန်ပြည်ထောင်စုနဲ့နိုင်ငံပေါင်း82နိုင်ငံပါဝင်တဲ့ IS အစ္စလာမ်အစိုးရချင်းမုံရင်ညွန်မောင်းဖွဲ့အနေနဲ့တည်ငြိမ်မှုရရှိရေးအတွက်စတင်စစ်ဆေးနေပြီဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်ကတားနိုင်ငံပေါ် Saudi Arabia ကဥဆောင်တဲ့ပါရှန်ပင်လယ်ကွေ၄နိုင်ငံကတတမန်နဲ့စီးပွားရေးဆက်ဆံတွေဖြတ်တောက်လိုက်တဲ့ဇွန်လဆန်းကဆက်လို့တတမန်ရေးရချက်တွေကြုံနေရပေမဲ့အီရန်နဲ့ဆီးရွေးနိုင်ငံတွေကအစွန်းရောက်တွေကိုချေမိုးရေးလုပ်ငန်းတွေမှာတော့ထိခိုက်မှုမရှိကြောင်းလဲညမောင်းဖွဲ့ရဲ့သုံးချက်အစည်းအဝေးကိုတက်ရောက်ခဲ့ကြတဲ့ American Two Coast Macon နဲ့တခြားအရာရှိတွေကပြောဆိုခဲ့ကြပါတယ်
အစ္စရေးနိုင်ငံဂျေရုဆလင်မြို့ OCT အရမှာမောင်းပြန်တနတ်တွေဓာတ်တွေကင်ဆောင်ထားတဲ့လူ၃ဦးကဒီကနေ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်တိုက်ခိုက်တာကြောင့်ရဲအုပ်သေးဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့အစ္စရေးရဲဌာနပြောခွင့်ရသူကပြောပါရယ်မွတ်စလင်တွေအတွက်အထွတ်မြတ်ထားရာတစ်ခုဖြစ်တယ်လို့ဒီဂျူးတွေအတွက်လည်းတမ်ပေါ်မှာဖိအားကြောင်းနေမြေအဖြစ်သတ်မှတ်ထားတယ်ဘာသာရေးအရမြင့်မြတ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်သူတွေကလူတချို့ကိုဓာတ်နဲ့လိုက်ထိုးဖို့စူးစမ်းခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်တိုက်ခိုက်သူ၃ယောက်စလုံးကိုရဲတပ်ဖွဲ့ကပြစ်တားလိုက်တဲ့အကြောင်းလဲသူကပြောပါရယ်ဒီတက်ခိုက်မှုအပြီးမှာတော့အဲ့ဒီနေရာမှာတောက်ကြနေတိုင်းလာရောက်ဝတ်ပြုကြတဲ့မွတ်စလင်လာရောက်ခွင့်ရတော့မှာမဟုတ်ဘူးလို့ပြောပါရယ်အခုတိုက်ခိုက်သူ၃ဦးနဲ့ပတ်သက်လို့တော့ဘသူပဲဝါဖြစ်တယ်ဆိုတာလောလောဆယ်မသိရသေးပါဘူးရှင
်တောက်ကြနေညပိုင်းဖေရွေကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှာဖောင်းတို့ကြီးညာပေးခဲ့တာပါအခုကစပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမရော်ဂျာကတင်မာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆင့်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဒီပြောကြားချက်ဟာအစိုးရနဲ့တမရော်ဂျာအထင်မြင်လွဲမှားမှုဖြစ်စေတဲ့အကြောင်းနိုင်ငံတော်သမရယုံကကြေညာချက်ထုတ်ပြန်ထားပါရယ်။နိုင်ငံတော်သမရယုံကဝန်ကြီးချုပ်ဆောင်ရွက်ရမယ့်ပိုင်ကိုညွှန်ကြားထားကြောင်းနဲ့တရားဝင်ကြေညာထုတ်ပြန်ထားတာတော့မရှိသေးတဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားမှုချုပ် level ပဲဖြစ်ကြောင်းအခမ်းအနားတစ်ခုမှာထည့်သွင်းပြောကြားခဲ့တဲ့အပေါ်တမ်မရော့ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အစိုးရကိုတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုအစိုးရကဒီလ13ရက်နေ့မှာအကြောင်းပြန်ကြားခဲ့ပါတယ်။ဒီပြန်ကြားချက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တိချက်သဘောထားမဟုတ်ကြောင်းဒီပြောကြားချက်ဟာအစိုးရနဲ့တမရော်အကြအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့ကြောင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းကိုတမရာယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဘက်ကဘလို့ပြန်ကြားမယ်ဘယ်ချိန်ထုတ်ပြန်မယ်ဆိုတာကိုလောလောဆယ်မသိရသေးကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးမြင့်တောင်းကပြောပါတယ်။
အချင်းတို့ပြန်မယ်စာချက်လက်ဒီဆိုတာလေအငြုမပြီးရသေးဘူးเนาะဟိုထုတ်ပြန်ခွေအားလုံးကိုပြင်ပြေးလို့ရှင်တော့အငြုပြင်ပြေးမှာပါเนาะ
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းရမှာလဲသူတို့မသိရသေးကြောင်းသာဖြေကြားပါတယ်အရက်ပဲစစ်ပဲဆက်ဆံရေးနဲ့ပတ်သက်ပြီးစတန်းတွေရေးသားခဲ့တဲ့စာရေးဆရာဦးကျော်ဝင်းကတော့လက်ရှိရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမရော်အကြာဖြစ်ပေါ်နေတဲ့တင်းမာမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
လန်တော်ရဲ့အစမြင်ကတော်ဟုတ်ဆက်စုကြီးတွားနေတဲ့လမ်းကြောင်းကအမျိုးသက်ပြန်နဲ့တင်းမြေကြီးကိုတွားနေတာပေါ့အဲ့ဒီတော့တရားဥပဒေဝန်ကြီးချုပ်မှမဟုတ်ဘူး NLD ပါတီဝင်တွေအားလုံးအနေနဲ့ကိုကောင်းဆောင်တွားနေတဲ့လမ်းကြောင်းကိုကိုပြောလိုက်တဲ့စကားတစ်ခွန်းကတက်နိုင်တယ်လို့အထောက်ကူပြုနိုင်ရင်ကောင်းတယ်ပေါ့ဗျာအထောက်ကူပြုတာမဟုတ်ဘဲနဲ့အဟန့်တားဖြစ်သွားရင်တော့သိမကောင်းဘူးလို့ထင်တာပဲ
ကျမတို့ဘက်ကသဘောထားထုတ်ပြန်ရမှာတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရေးဦးတည်ချက်ကိုထိခိုက်စေတဲ့အပြင်အစိုးရနဲ့တက်မရော်လူထုနဲ့တက်မရော်အကြားဆက်ဆံရေးကောင်းမွန်စေဖို့စင်စက်မပြတ်တိစောက်ရမယ်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုပါအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းလည်းသုံးသပ်ထားပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်အပေါ်မှာဒါဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာကြောင့်မှမားကြောင်းသုံးသပ်သူတွေရှိတယ်လို့ပြည်ထောင်စုအင်ကာစင်အစင်တတ်မှတ်ချက်အရဒီပြောဆိုချက်ဟာထိတ်တိတ်ရင်ဆိုင်မှုပုံစံဖြစ်နေကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်
ကိုမိုးစောပြောပြခဲ့တာပါရှင် ဒီမိုကရေစီအတွင်ကူးပြောင်းရေးအခြေတကျမဖြစ်သေးတဲ့မြန်မာနိုင်ငံမှာအကဲဆက်တဲ့စစ်တပ်နဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရရဲ့တိုင်းဝန်ကြီးချုပ်တဦးတို့ကြားစကားအမှားမခံပဲတင်းမာမှုတွေတိုးနေတာပါ။ဒီတင်းမာမှုတွေကိုအာဏာရပါတီအနေနဲ့ဘလို့ကင်တွယ်သွားမလဲဆိုတာကိုလူအများကလည်းစိတ်ဝင်စားနေကြပါတယ်။ရန်ကုန်ကနေသတင်းတောက်ဂျိုးဖရီမန်က VOA အတွက်သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါရှင်။
တမတော်နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြီးခဲ့တဲ့ရက်ပိုင်းတွင်ပြောကြားခဲ့တဲ့အမှတ်ချက်စကားကြောင့်အစိုးရနဲ့တမတော်ကြားမှာတင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဇူလိုင်လ9ရက်နေ့ကရန်ကုန်မြို့စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးကျင်းသားဟောင်းတွေအတွက်လောက်ကင်ဖန်တီးပေးရေးအလုပ်ရုံဆွေးနွေးပွဲအတွင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီစနစ်မှာရပ်ဖက်စစ်ဖက်ဆက်ဆံရေးဆိုတာမရှိကြောင်းကာကွယ်ရေးဦးစီးချုပ်ဆိုတာရသအုပ်ချုပ်ရေးမှာညံကြားရေးမှုချုပ် level ဖြစ်ပေမဲ့နိုင်ငံအကြီးအကဲတယောက်လိုဆက်ဆံနေရတဲ့အတွက်ဒီမိုကရေစီမဟုတ်ဘူးဆိုပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလိုအပ်တဲ့အရေးယူမှုတွေလှုပ်ဆောင်ပေးဖို့မြန်မာအစိုးရစီကိုစာရေးတောင်းဆိုခဲ့ပါတယ်။မြို့သားပြန်လည်တင်းမြက်ရေးအတွက် NLD ပါတီကစစ်တပ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေမလုံမိအောင်ရှောင်ရှားနေတဲ့အချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအလွန်ကိုရှားပါတဲ့ဝေဖန်မှုလည်းဖြစ်ပါတယ်။ဒါပေမဲ့ဒီချက်ကမြန်မာနိုင်ငံရဲ့မြေယာတဲ့အသွင်ကူးပြောင်းရေးမှာစိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်တယ်ဆိုတာကိုပြသနေပါတယ်။ NLD အစိုးရတက်လာခဲ့တဲ့တစ်နှစ်ကျော်ကာလမှာအစိုးရနဲ့စစ်တပ်ကြားဆက်ဆံရေးဟာလည်းအဆင်ပြေချောမွေ့မှုမရှိဘဲတင်းမာနေသေးဖြစ်တယ်လို့တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကကိုစိုးမြောင်ကပြောပါတယ်
I think for the military their position is to remain in the
စစ်တပ်အနေထားကတော့သူတို့အနေနဲ့တက်နိုင်တဲ့လောက်နိုင်ငံရေးမှာဥဆောင်တဲ့အခန်းကဏ္ဍမှာဆက်ပြီးနေရာယူထားဖို့ပါစစ်တပ်ကသူတို့နေရာကပါအယက်သားနိုင်ငံရေးသမားတွေနေရာကပါဆိုတာမသိသေးသေးတော့စစ်တပ်ကဒီလိုပဲဆက်ပြီးတွားနေအောင်မှာဖြစ်ပါတယ်
NLD ပါတီတွင်းမှာတော့ငြိမ်းချမ်းရေးပါဝင်ပါတီရဲ့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်စစ်တပ်နဲ့လုပ်နေရတာကြောင့်စစ်တပ်နဲ့ပြောပတ်သက်ပြီးတော့ပြောဆိုတာတွေကိုသတိထားဆင်ခြင်ဖို့သတိပေးထားပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာရညာကိစ္စနဲ့စစ်တပ်ရဲ့တခြားလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမပြောတာဖြစ်တယ်ဆိုပြီးတော့သူမကိုထောက်ခံသူတချို့ကထောက်ပြကြပါတယ်။ဒါပေမဲ့ဒီချင်းကပ်မှုကအလုံးမဖြစ်ဘဲအလွန်အမင်းသတိထားပြောဆိုနေတဲ့အတွက်စစ်တပ်ဟာသူတို့ရဲ့အကျိုးစီးပွားရေးနဲ့ပတ်သက်လာရင်ပို့ပြီးတော့ဆက်ဆက်ထိမကန်ဖြစ်လာနေတယ်လို့ကိုစိုးမြောင်ကပြောပါတယ
် I don't think the NOD led government has a strategy about civil military relations or
NOD ဆိုရမှာအရက်ဖက်စစ်ဖက်ဆက်ဆံရေးစစ်တပ်နဲ့ပတ်သက်ပြီးဘယ်လိုဆက်ဆံရမလဲဆိုတာမဟာဗျူဟာရှိတယ်လို့ကျွန်တော်မထင်ပါဘူးဒါကအဓိကကြားတဲ့အချက်ပါဒါပေမဲ့မြန်မာစစ်တပ်ဘက်မှာတော့အရက်သားဆိုရကိုဘယ်လိုဆက်ဆံမလဲဆိုတာရှိပါတယ်ဒီအချက်ကအဓိကကြွားချချက်ပါ
မြန်မာစစ်တပ်ဟာလွတ်တော်ထဲမှာ25ရာခိုင်နှုန်းကိုယူထားပြီးတော့အဓိကကျတဲ့ဝန်ကြီးဌာနသုံးခုကိုလည်းထိန်းချုပ်ထားတဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလည်းစိတ်ဝင်စားတဲ့ပုံမတွေ့ရပါဘူး။ဒါပြင်စစ်တပ်ပေါ်ဝေဖန်တာတွေကိုတရားစွဲခဲ့တဲ့အပြင်ပြီးခဲ့တဲ့လကလည်းသတင်းတော်3ယောက်ကိုမတရားအသင့်နဲ့ဆက်သွယ်တယ်ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်။စစ်တပ်ဟာဝေဖန်မှုတွေနဲ့ပတ်သက်ပြီးအမြဲတမ်းဆက်ဆက်ထိမခံဖြစ်ပြီးတော့2020တိုင်းအငွေနှုန်းကဆိုရင်အသေးဖွဲလေးတွေတောင်ဝေဖန်လို့မရကြောင်းပြည်ထောင်စုပါဝင်ဝန်ကြီးဌာနသုံးခုကိုစစ်တပ်ကထိန်းချုပ်ထားတာကြောင့်လက်ရှိအနေထားကခက်ခဲတယ်လို့ဒဗ္ဗလင်တက္ကသိုလ်ကအာရှနိုင်ငံရေးရာကတိကအဲလက်စ်ဒူဂေါစကီကပြောပါတယ်စစ်တပ်အနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအဆင်မပြေဖြစ်အောင်အများကြီးလုပ်နိုင်တဲ့အတွက် NLD အနေနဲ့ညင်ညင်သာသာရှောက်လန်းဖို့လိုကြောင်းလူတွေအတော်များများရဲ့စိတ်ထဲမှာစစ်တပ်ကအာဏာပြန်သိမ်းလာမှာကိုစိုးရိမ်နေကြတယ်လို့လည်းသူကပြောပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေကတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ရည်တည်ချက်မဟုတ်ဘဲဒီပြောကြားချက်ဟာအစိုးရနဲ့တက်မတော်ကြားမှာအထင်မြင်လွဲမှားမှုကိုဖြစ်စေကြောင်းနဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အနေနဲ့သူလှုပ်ဆောင်ရမယ့်အပိုင်းတွေကိုညွှန်ကြားထားပြီးဖြစ်တယ်လို့မီဒီယာတွေကို
ကိုရနိုင်ပြောပြခဲ့တာပါရှင်။ VOA American အတန်ရဲ့တောက်ကြနေညာပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်တရုတ်အစိုးရတိုက်ခန့်လူရှောင်ဖို့ကွယ်လွန်သွားတဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအပါအဝင်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားသူတွေကဝမ်းနည်းစကားပြောကြပေမဲ့အိန္ဒိယမြန်မာနိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်တယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။တရုတ်နိုင်ငံနဲ့ဆက်ဆံရေးပြည်လည်ဖို့ကြိုးစားနေတဲ့အခုလိုအချိန်မျိုးမှာမြန်မာနိုင်ငံအနေနဲ့မှတ်ချက်တစုံတရာပေးနိုင်ပွဲမရှိဘူးလို့မြမအရေးအကဲခတ်တချို့ကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်။
တရုတ်ဆိုရတိုက်ခတ်တဦးဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့တိဘက်ဘုန်းတော်ကြီးဒလိုင်းလမားအပါအဝင်နိုင်ငံတကာလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုနေကြတာပါ။ဒါပေမဲ့အိန္ဒိယမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကတော့လူရှောင်ဘိုကွယ်လွန်သွားတဲ့အပေါ်မှာတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ တရုတ်ဆိုရနဲ့ဆက်ဆံရေးပြည်လည်ဖို့ကြိုးစားနေရတဲ့အခုလိုအချိန်မျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ဆိုရအတိုက်ခံတယောက်ကွယ်လွန်သွားတဲ့ကိစ္စကိုပြောဘူးဆိုတာတိတ်တော့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံအခြေဆိုင်မြန်မာရေးအကဲခတ်တူဖြစ်တဲ့ဒေါ်လာကျော်စောကပြောပါရယ
်ဟိုလူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့တိတ်ထူကြားစရာမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နဲ့လည်းဆက်ဆံရေးကောင်းနေတဲ့ကာလဖြစ်တာဘူးနော်အဲ့တော့တရုတ်ပြည်ပြိတ်ပြီးတော့မကြိုက်မဲ့ကိစ္စတွေမပြောနိုင်တာလည်းပါမှာပေါ့နောက်တစ်ခုကလူရှောက်ပို့ဆိုတာတရုတ်ပြည်မှာစိတ်ပြီးတော့လူခွင့်ရနေတဲ့ပတ်လို့အနောက်နိုင်ငံတွေဘာတွေမှာသာနာမျိုးကြီးတာတရုတ်ပြည်မှာတော့စိတ်နာမျိုးကြီးတာမဟုတ်ပါဘူးနောက်တရုတ်ပြည်ရတဲ့ဒီလူခွင့်ရနေတဲ့ပတ်သက်လာရင်သူကသူ့နိုင်ငံလည်းအပြောမခံဘူးသူများနိုင်ငံကိုပြောလဲသဘောမတူဘူးသူကဒီအနောက်တိုင်းကပြောနေ liberal democracy ကပြောနေလူအခွင့်အရေးဆိုတာဟာအញ្ញံဆိုင်ရင်းနဲ့ပြောတာဖြစ်တယ်ဆိုပြီးသူကလက်မခံတာဖြစ်တယ
်။တရုတ်တိုက်ခံလူရှောင်ဘူဟာတရုတ်နိုင်ငံမှာ1989ခုနှစ်က TNMN ဒီမိုကရေစီအရေးတော်ပုံအတွင်းမှာတက်ကြွလှုပ်ရှားစွာပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ဒီဇိုင်းမမဲစီယုံလှုပ်ရှားခဲ့တဲ့အတွက်အချိန်ချင်းဖမ်းဆီးခံခဲ့ရဘူးသူဖြစ်တယ်လို့2008ခုနှစ်မှာတော့ထောင်နဲ့17နှစ်ချမှတ်ခံခဲ့ရတာပါ။အချင်းထောင်ထဲမှာ၈နှစ်ကြာနေခဲ့ရပြီးတဲ့နောက်အသေးခင်စာနောက်ဆုံးအဆင့်ခန်းစားခဲ့ရပြီးတော့ဇူလိုင်လ23ရက်ကြာတာပရင်းနေ့မှာပဲလူရှောင်ဘိုကွယ်လွန်သွားခဲ့တာပါသူကွယ်လွန်သွားတာဟာအာရှနယ်နိုင်ငံတကာကလူခွင့်ရေးနဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအထက်ကတော့ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့မြန်မာဒီမိုကရေစီရေလှုပ်ရှားသူတူဦးဖြစ်တဲ့ဒေါက်ခင်ဦးမားကပြောပါတယ်
ဒီတရုတ်နိုင်ငံကနိုင်ငံရေးနိုဘယ်ဆုရှင်ဒီမိုကရေစီဆိုရှယ်တကြွရဲနော်ဒီပရော်ဖက်ဆာလူရှောင်ဘူအခုလိုဆုံးမသွားတဲ့ဥစ္စာဟာအင်မတန်မှဝင်းကျဲစရာကောင်းပါတယ်အထူးသဖြင့်ကျွန်တော်တို့ဒီမိုကရေစီရေးလို့ခင်လှုပ်ရှားသူတွေအတွက်ကအင်မတန်မှကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်ဒီနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားကြတဲ့အခါမှာအထူးသဖြင့်ပေါ့နော်ဒီ89ဂျန်နမန်တောင်းသားလှုပ်ရှားမှုကစပြီးတော့မှတောက်လျှောက်တရုတ်အာဏာပိုင်တွေရဲ့ဒီတပါတီအာဏာရှင်စနစ်ကိုစိုးစားပြီးတော့မှဒီဒီမိုကရေစီကြောင်းမှုလောက်လာတဲ့သူတယောက်အနေနဲ့ပေါ့နော်သူရဲ့အစ်ဆောင်မှုတွေအများကြီးတယ်ကျွန်တော်တို့ဒီကမ္ဘာတစ်ဝန်းကဒီမိုကရေစီအဲ့ညို့သူကဒီမိုကရေစီရေးအရောက်ကြည့်သူတက်ကြွတို့ဆက်သူတွေအားလုံးရဲ့ဟိုဆက်လက်မှုနာတောက်လက်ဖြစ်တယ်ပေါ့နော်အခုချိန်မှာသူ့ရဲ့သူ့ကိုဆုံးရှုံးသွားတာအင်မတန်မှဟိုအာရှဒီမိုကရေစီရေးဆုံးရှုံးမှုတစ်ခုလုံးတည်းနဲ့နာနေဆုံးရှုံးမှုအင်မတန်ကြီးမားတဲ့နဲ့နာဆုံးရှုံးမှုဖြစ်တယ်လို့ပဲပြောကြချင်ပါတယ
်အခုချိန်မှာဆက်ပြီးတော့ထိမ့်သိမ်းခံရဆဲဖြစ်တဲ့လူရှောင်ဘိုးရဲ့ဇနီးဖြစ်သူလွတ်မြောက်ရေးအတွက်ကိုလည်းလူခွင့်ရေးအဖွဲ့တွေကတရုတ်ဆွေရကိုဝမ်းဝင်းဖိအားပေးနေတယ်ဆိုတာကိုလည်းဒေါက်ခင်ဦးမားကပြောသွားပါတယ်
သူဆုံးမသွားတဲ့ဒီမှာ2010ကျရပေါ့နော်သူ့ရဲ့အမျိုးသမီးကိုလည်းတရုတ်အာဏာပိုင်တွေကနေရင်ကျေကျုပ်ချထားကြတယ်ဆိုတော့အခုသူအခုလိုဆုံးမသွားချိန်မှာကျမတို့ဒီလူခွင့်ရေးလှုပ်ရှားသူတွေ Amnesty International ဦးဆောင်ပြီးတော့မှလည်းသူ့ကိုနေရင်ကျေကျုပ်ကနေပြီးတော့မှထုတ်ပေးဖို့အတွက်တရုတ်အစိုးရကိုတောင်းဆိုတဲ့လက်မှတ်တွေလည်းထိုးနေကြတယ်ရှင်သူ့ကိုလည်းအများဆုံးထုတ်ပေးနေကြပါတယ်ကျမတို့က
အသက်62နှစ်အရွယ်တရုတ်နိုင်ငံရဲ့အတိုက်ခံတအူးလည်းဖြစ်စာရေးဆရာတအူးလည်းဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘူနောက်ဆုံးအဆင့်အသေးကင်ဆာရောဂါခံစားနေရတဲ့အချိန်မှာသူ့ကိုပြည်ပမှာဆေးဝါးကုသခွင့်ပြုဖို့နိုင်ငံကကဝိုင်းဝန်းတောင်းဆိုခဲ့ကြပေမဲ့လို့လည်းတရုတ်ဆူရကဒါကိုခွင့်မပြုခဲ့ပါဘူး။ဒါကြောင့်လည်းသူကွယ်လွန်သွားတဲ့အပေါ်မှာတရုတ်ဆူရမှာတာဝန်ရှိတယ်လို့ဆိုပြီးအနောက်နိုင်ငံတွေကအပြင်းထန်ဝေဖန်နေကြတာပါ။လူရှောင်ဘိုဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်2010ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင်
။မခင်ပြုထွေးပြပြခဲ့တာပါရှင်။ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဟာဝန်ကြီးချုပ်အတွက်ပေးထားတဲ့ကားကစပိုင်းဆိုင်ရွာချိုးရင်ချက်ကြောင့်မတော်တဆကားတိုက်မှုဖြစ်ခဲ့ပြီးခြေထောက်ကျိုးသွားပါတယ်။ခွဲစိတ်ကုသမှုလိုအပ်ပြီးနှလုံးရောဂါအခံလက်ရှိတာကြောင့်အခုရန်ကုန်ဆေးရုံကြီးမှာဆေးကုသမှုခံယူဖို့ဖအံဆေးရုံကနေထွက်ခွာသွားပြီးဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမားကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ဝင်းကြီးချုပ်ပါဝင်သူ့ရဲ့ကားမောင်းသမားနဲ့ကိုရဲရာရှိတို့လိုက်ပါလာတဲ့ကားဟာကရင်ပြည်နယ်ဖအံလှိုင်းဘွဲကားလမ်းမပေါ်မှာကားမတော်မဆတိုက်မှုဖြစ်ပွားခဲ့ပြီးတစ်ပင်ကိုဝင်တိုက်ရာကနေခြေထောက်ကျိုးသွားခဲ့တာဖြစ်တယ်ဆိုပြီးမိသားစုဝင်တဦးကပြောပြပါတယ်အခုအခါမှာတော့ဖအံဆေးရုံကြီးကနေတဆင့်ခွဲစိတ်ကုသဖို့လိုအပ်တာကြောင့်ရန်ကုန်ဆေးရုံကြီးကိုပို့ဖို့အတွက်ခေါ်ဆောင်သွားနေပြီဖြစ်ကြောင်းမတော်တဆကားတိုက်မှုနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဟောဒီရင်ခွေးလမ်းမှာတောင်ကလေးဆရာတော်ဝင်းလေးသွားတာကောင်းလေးကြတော့မွေးလေးသွားတော့ဒီဝေးလာလမ်းကြောင်းမှာကားဆိုင်ရောက်ပြုတ်ပြီးတော့လမ်းထင်းကိုတပင်းတောင်းဝင်တာအမအခုခေတော့ကျွားတယ်ဖန်ဆေးကိုယူပို့တယ်ဖန်ဆေးကိုယူပို့တော့သူတို့ခွဲစက်ရပါညာဆိုပြီးတော့နောက်ကကွာလလုံးပြေးရောခင်းလာတွေ့လို့အဲ့လာကြောင့်ရန်ကိုခေါ်လာတာ
စီးလာတဲ့ကားကတော့အစိုးရအဖွဲ့ဝင်တွေအတွက်ပေးထားတဲ့ကားဖြစ်တဲ့အကြောင်းကိုလည်းပြောပြပါတယ
်စီးလာတဲ့ကားကသူတို့ပေးထားတဲ့ကားပဲလေပါလာလို့ပဲလေ
ကရင်ပြည်နယ်အတွင်းမှာကားမတော်မဆတိုက်တာတွေကတော့မကြာခဏရှိပြီးအထူးသဖြင့်ခရီးသည်တင်ကားတွေကသာအများဆုံးဖြစ်နေရှိတာပါအစိုးရအဖွဲ့ဝင်တွေစီးလေးရှိတဲ့ကားတွေကတော့ ကအစ်စစ်တဲ့မဖြစ်အောင်တရားစီစဉ်လေးရှိတာပါလက်ရှိမှာတော့ကရင်ပြည်နယ်ဝန်ကြီးချုပ်ကိုခွက်ဆက်ကူတာဖို့အတွက်ရန်ကုန်မြို့ကိုခေါ်သွားပြီဖြစ်ကြောင်းမိသားစုဝင်တွေကပြောပြခဲ့ပါတယ်ရှင်
ဒီမနက်မှာအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကိုင်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်3899လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ပြပါရစေ။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထမံဖိတ်ခေါ်ပြစီရှင်အခုအမေရိကန်သမ္မတရဲ့ပြင်သစ်ခရီးစဉ်ကိုအလှည့်ပေးပါမယ်ပြင်သစ်ရာသီဥတုဆိုင်ရာစာချုပ်ကနေအမေရိကန်နှုတ်ထွက်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုပြန်ပြင်မယ်ဆိုတာမျိုးဂရိမပြုထားတဲ့တစ်ချိန်ထဲမှာပဲသူ့ရဲ့ပြင်သစ်ခရီးစဉ်အတွင်းပထမဆုံးနေ့မှာပဲကတိကအောက်ဖြစ်စရာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့လည်းထရန့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မာကရွန်တို့ကြားစီးရီးယားအရေးနဲ့အကြမ်းဖက်ဝါဒတုံ့ပြန်နှိမ်နင်းရေးလိုကိစ္စတွေမှာနှစ်ဖက်လက်ခံနိုင်တဲ့အနေအထားတွေအပေါ်ဆွေးနွေးနေတာတွေကို VOA ဥရောပဆိုင်ရာသတင်းတောက်လူးဝစ်ရမာရက်စ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်သူနိုင်ငံခီးစဉ်အတွင်ခံခံနာနာကြိုဆိုပေမဲ့ပဲရစ်ရာသီဥတုဆိုင်ရာစာချုပ်နောက်ကုန်သွယ်ရေးနဲ့ပတ်သက်ပြီးအင်ရှင်ပြည်သူနိုင်ငံနဲ့နည်းနည်းဆိုင်ဆိုင်သဘောထားကွဲလွဲမှုတွေရှိနေတာကြောင့်ခီးစဉ်အတွင်စိတ်ကတိကောက်ဖြစ်စရာတွေရှိနေကြတာပါ။ပြင်သစ်သမ္မတနဲ့ပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းလွန်ခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားတွေကကြားဝင်နောက်ဆက်တဲ့ဆိုတာနဲ့ပတ်သက်လို့သတင်းတော့တွေကမီးမြန်းကြသလိုပဲရစ်ရာသီဥတုဆိုင်ရာစာချုပ်ကနေထွက်တဲ့သူဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့လည်းမေးခွန်းတွေရင်ဆိုင်နေရတာပါ။သမ္မတဒေါ်နယ်ထရမ့်က
Something could happen with respect to the Paris
ပဲရစ်ရာသီဥတုဆိုင်ရာစာချုပ်ပေါ်လေးစားသမှုအနေနဲ့တခုခုဖြစ်လာနိုင်ပါတယ်။ဘာတွေဖြစ်လာမလဲဆိုတာတော့စက်ကြည့်အောင်ပါ။ဒါမှလည်းဒီကိစ္စနဲ့ပတ်သက်လို့လာမယ့်အချိန်ကာလတစ်ခုထိဆက်လက်ပြောဆိုဆွေးနွေးသွားမှာဖြစ်တယ်လို့တကယ်လို့တခုခုဖြစ်ခဲ့ရင်လည်းဒါအကောင်းဆုံးဖြစ်တယ်လို့မဖြစ်ခဲ့ဘူးဆိုရင်လည်းအဆင်ပြေသွားမှာပါ
။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်က
sur le climat nous connaissons
ya de lu san ya kaisa ne patat bi jnaro ba re tabaw ma tu ja bu le so da ti tha bi ba yi a chein chein su nwe bi de naw di kaisa ne patat bi to tat la aw be lu lou mle so da ko chi bu a ye chi le lo the ma de tamara trump ye song phyet chet ko jnaro a ti ma phyu ba de
ခီးစဉ်အတွင်းအင်ရှင်ပြည်သစ်နိုင်ငံဘက်ကဖော်ဖော်ရွေ့ရွေ့ခန်းခန်းနာနာချူဆူခဲ့သလိုသမရနှစ်ဦးလုံးအနေနဲ့လည်းကောင်းမွန်တဲ့အစာပြိုးခြေလက်လှမ်းနိုင်ဖို့တနိုင်ထံချထားပုံပေါ်ပါရယ်သမရထရမ့်က
The United States remains committed to being a leader in environmental
ဆိုရင်ပလိုဟင်းနဲ့စီဝိုင်းထုတ်တက်မှုတွေအရှိန်ဟုန်နဲ့စောင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်အောင်စုအနေနဲ့တဘောပတ်ဝန်းကျင်ကာဝေးဆိုင်ရာကိစ္စတွေမှာဥဆောင်မှုခန်းခန်းနာကဆက်ရှိသွားဖို့လည်းတနိုင်ထံချထားပါရယ်ကျွန်တော်နိုင်ငံခြားရင်းနှီးမြစ်ဆက်ဆံရေးကဘလို့အကြောင်းမျိုးနဲ့မှကွက်ကွာသွားမှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ
်ပြည်သူနိုင်ငံအနေနဲ့အထူးဧည့်သည်တော်တွေကိုသာကြိုဆိုတဲ့ပုံစံမျိုးနဲ့ထရမ့်ကိုခံခံနာနာကြိုဆိုခဲ့ပါတယ်နပိုလီယံရဲ့ဂူဘေးမန်ကိုတွားရောက်လည်းပတ်စင်မှာလဲဂုံပြူတက်ဖွဲ့နဲ့ကြိုဆိုခဲ့တာပါဒီခီးစဉ်ဟာပြည်သူသမ္မတအတွက်လည်းအရေးကြီးပါတယ်ကွဲပြားခြားနားမှုတွေကြီးကြီးမားမားရှိနေပေမဲ့အမေရိကန်သမ္မတနဲ့သူဘလို့ညှိနှိုင်းဆွေးနွေးခဲ့တယ်ဆိုတာကိုမက်ခရွန်ကပြသဖို့လိုနေတာပါဒီကနေ့တောက်ကြနေ့မှာတော့သမ္မတထရမ့်ဟာပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ရာပြည့်အထိမ်းအမှတ်နဲ့အတူဘက်စတီဒေးခန်းနာကိုတက်ရောက်နေပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်တာရှင်တွေနားဆင်လို့တဲ့တည်တရှင်တွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနံပါတ်ကတော့12392382555လေးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီထိဆက်ပြီးနားဆင်ကြရမယ့်အစီအစဉ်တွင်ပထမအမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာမှာတော့
နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တက်ခွဲခဲတဲ့မှာတုံးကပစ္စည်းပါညာလည်းသိမ့်မရှိကြဘူး။ဒါပေမဲ့ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိက
မြန်မာနိုင်ငံရဲ့သိပ္ပံသုတေသနလုပ်ငန်းတွေဖွံ့ဖြိုးဖို့ဘာတွေလိုအပ်နေသလဲဆိုတာ Ohio တက္ကသိုလ်ယူပပိဒါပါမောက်ခဒေါက်တာစောဝေလှရဲ့မှတ်ချက်တွေကိုနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်။မတ်ဆန်ဒီစိန်သိန်းဟာ Digital Kwe လို့ခေါ်တဲ့ Digital Agency ရဲ့ CEO အပြင်ပူးတွဲမှတည်ခဲ့သူလည်းဖြစ်ပါတယ် Digital လူမှုဆက်သွယ်ရေးလုပ်ငန်းနဲ့ပတ်သက်လို့သူ့ရဲ့ဆောင်ရွက်ချက်တွေကြောင့်အထင်ကရ Forbes စီးပွားရေး Magazine က2019ခုနှစ်အတွက်ကမ္ဘာပေါ်ကအောင်မြင်တဲ့စွန့်ဦးတည်ထွင်သူလူငယ်600စီးရင်ထဲမှာစီးရင်အဖြစ်ပါဝင်တဲ့မြန်မာနိုင်ငံကအမျိုးသမီး2ဦးအနက်မှာမတ်ဆန်ဒီစိန်သိန်းကတူဖြစ်ပါတယ်ခင်မီနီးပညာကိုနှစ်သက်တဲ့ Geek Girls မြန်မာဆိုတဲ့အဖွဲ့ကိုလည်း2014ခုနှစ်စက်တင်ဘာလမှာသူကစတင်မှတ်တည်ခဲ့သူဖြစ်ပါတယ်အဖွဲ့ဝင်1000ကျော်ရှိတဲ့ Geek Girls မြန်မာအဖွဲ့အကြောင်းသူနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal Geek Girls မြန်မာဆိုတဲ့ကွန်ပျူတာမှာစိတ်ဝင်စားတဲ့မျိုးသမီးတွေအဖွဲ့ပေါ့နော် Geek Girls ကိုဖွဲ့ထားတယ်ဆိုတော့ Geek Girls လို့ဘာဖြစ်လို့နာမည်ရွေးတာပါလဲရှင
် Geek ဆိုတဲ့အဓိပ္ပာယ်ကပေါ့ဘယ်လိုလဲဆိုတော့ဒီအရာတခုမှာအရင်ကျွမ်းကျင်တဲ့လူကို Geek လို့ခေါ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီကွန်ပျူတာနဲ့ပတ်သက်ပြီးတော့သူကအရင်စိတ်ဝင်စားတဲ့လူကို Geek လို့ခေါ်ကြတာများပါတယ်ဒါပေမဲ့ Geek လို့ပြောလိုက်လို့ရှိရင်အဓိကလူတွေမြင်တာအမျိုးသားဝင်မြင်တယ်ပေါ့နော်ဒါပေမဲ့အပြင်မှာတွေ့နေရတဲ့အချိန်မှာဆိုလို့ရှိရင်အမျိုးသမီး geek တွေလည်းအများကြီးရှိပါတယ်။အဲ့ဒီဟာကိုလူတွေကများသောအားဖြင့်မြင်လေးမရှိတဲ့အတွက်ပေါ့နော် geek girls မြန်မာဆိုတဲ့နာမည်လေးကိုပေးချစ်သွားတာပါ။ဒီဟာအစ်စ်တောင်မဟုတ်ဘူးမှန်တိုင်းပြောလို့ရှိရင်ဒီ Singapore မှာလည်းရှိပါတယ်။ US မှာဆိုလို့ရှိရင် tech girls ပေါ့နော်။ဒါနဲ့နိုင်ငံတွေမှာလည်း similar ဖြစ်တဲ့ဒီစလုံးလေးတွေနဲ့သုံးသွားတဲ့အဖွဲ့အစည်းလေးရှိပါတယ်ရှင်။အဲ့ဒီဟာကိုလည်းတူတူတဲ့သဘောမှာပါပါတယ်ရှင် geek girls မြန်မာဆိုပြီးဖြစ်လာတာ။
အဲ့တော့ Sandy နေနဲ့ဒီ geek girls ကိုစထောင်ဖို့ကဘယ်လိုအကြောင်းဖြစ်လာပါလဲရှင
်။ဒါနဲ့ဒီ2014မှာတော့မြန်မာပြည်ကိုပြန်လာခဲ့ပါတယ်။အရင်တော့ဒီစင်ကာပူမှာနေပြီးတော့ဟိုကြောင်းတက်တဲ့အလုပ်လုပ်ခဲ့ရပါတော့။2014မှာပြန်လာပြီးလှုပ်လှုပ်ဖြစ်တဲ့နေရာကနည်းပညာနဲ့ပြင်ပမှာဖြစ်တယ်။ပြီးတော့လှုပ်ရတဲ့အလုပ်ကဘာလဲဆိုလို့ရှိရင်ဒီ incubation center တခုမှာဟို local startup လေးတွေပေါ့နော်။အစုတီထွန်းတဲ့လုပ်ငန်းလေးတွေကို funding ပေးရတယ်။ပြီးလို့ရှိရင်ဒီ technology startup ecosystem ကိုပို့ပြီးတော့ဒီလောက်လုတ်ပြရတဲ့အလုပ်တစ်ခုဖြစ်နေတဲ့အတွက်အဲ့ဒီအချိန်မှာအလုပ်နဲ့ပတ်သက်တဲ့ဟို hackathon လုပ်ပွဲလေးတွေပေါ့ဒီ technology နဲ့ပတ်သက်တဲ့ talk လေးတွေကိုကိုကဥစားမီလုပ်ရပါတယ်ရှင်အဲ့ဒီမှာလုပ်ရင်းနဲ့ဘာလို့အဓိကမြင်လာလဲဆိုလို့ရှင်ကြိုင်ပွဲကြီးကျင်းပါတယ်အဲ့ဒီအချိန်မှာရောက်လာတဲ့လူတွေတော်တော်များများကယောက်ျားလေးဝင်တဲ့လူတွေပုံများတယ်ပေါ့နော်ပြိုင်တဲ့လူတွေရောစကားပြောတဲ့လူတွေရော discussion မှာပြောဆိုနေကြတဲ့လူတွေအကုန်လုံးကယောက်ျားလေးများတယ်မိန်းကလေးအရေအတွက်က10ဦးမှဆိုလို့ရှိရင်တယောက်ပဲရှိတယ်ဒါပေမဲ့တကယ်ပြန်ကြည့်ကြည့်လိုက်တဲ့အချိန်မှာဆိုလို့ရှိရင်ဒီလိုကွန်ပျူတာနဲ့ပတ်သက်တဲ့အကြောင်းလေးပေါ့နော်ဒီ institution တွေမှာမိန်းကလေးအရေအတွက်က 60% ကနေ 70% ရှိပါရဲ့ရှင်ဒါပေမဲ့မိန်းကလေးတော်တော်များဘာလို့ဒီနေရာမျိုးမရောက်လာဘူးပြီးလို့ရှိရင်အလုပ်ခွင်ဆိုလို့ရှိရင်လည်းဒီဘက်ကိုရွေးဖို့တိတ်ပြီးအားမတန်ကြဘူးပေါ့နော်အဲ့ဒါကိုမြင်လာတဲ့အချိန်မှာစိတ်ထဲမှာပေါ့နော်ဒါတခုခုမိန်းကလေးတွေနဲ့ဒီလိုလာဖို့အတွက်ကိုများအဟန့်ဒါတခုဖြစ်နေလားဒါမှမဟုတ်တကယ်ပဲစိတ်မပါလားဒါမှမဟုတ်မျိုးသမီးတွေပဲတသက်ဆူပြီးပြောလို့ရမယ့်နေရာရှိမယ်ဆိုလို့ရှိရင်သူတို့များပေါ်လာမလားဆိုရဲစိတ်တစ်ခုရယ်ပြီးလို့ရှိရင် Girls in Tech Singapore ဆိုရဲအဖွဲ့အစည်းလေးတစ်ခုအမြင်တော့မှဒါလေးတစ်ခုတော့ဆက်လုပ်ကြည့်အောင်မယ်ဆိုတော့လုပ်စီဖြစ်ခဲ့ရပါရှင်အဲ့ဒီမှာမထင်မှတ်ပဲနဲ့ကိုသူကတကယ်လာ join တဲ့အမျိုးသမီးတွေကအယောက်50လောက်ရှိပါတယ်ပထမတစ်ခေါက်မှတင်မယ်အဲ့ဒါနဲ့နောက်ပိုင်းဆက်လုပ်ကြည့်ရင်ကြည့်ရင်လည်းပိုကြီးလာပါရှင
်အဖွဲ့အစည်းမှန်သမျှဆောင်ပုတ်တွေရှိကြတယ်ဒီ
အဲ့တော့ Giggles ရဲ့ soundbook ကဘာပါလဲရှင
် soundbook ကတော့အိမ်မှာစပြီးတော့အမှန်တိုင်းပြောလို့ရှိရင် Giggles ရှင်မှာစဖြစ်လာတော့ကတော့ဒီ Facebook page လေးနဲ့ပဲစလုပ်လိုက်တာပေါ့နော်အမှန်တော့အပျော်သဘောပါပဲအဓိကဟို main ကလေးတွေဒီအလားပါနဲ့ပတ်သက်လို့ရှိရင် group တွေပါလောက်ကြသလိုပုံစံမျိုးပဲဒီ technology level ထဲမှာ share main ကလေးတွေစုလို့ရမယ့်နေရာတခုဆိုပြီးတော့ Facebook page နဲ့လုပ်လိုက်တယ်အိမ်မှာ soundbook ကိုကိ is the new cheek ဆိုတော့ပြလိုက်ပါတယ်အဲ့ဒါပါလဲဆိုတော့ဒီ geek ဆိုတာကလည်းမနိုင်ပြလို့ရှင်လှပါတယ်ဘောနော်ဒီရှင်းပါတယ်ဆိုတော့ဟာမျိုးလေးကိုပြောကျွန်တော်အဲ့ sample လေးနဲ့ပဲစပြီးလုပ်ခဲ့ခြင်းမှာအဲ့ဒါလည်းနည်းနည်းစားသွားရဲ့ရှင်အဲ့တော့လူတွေကစိတ်ဝင်စားပြီးဝင်လာကြတယ်ဟိုရီမန်းစက်နေလည်းပြောမယ်ဆိုလို့ရှင်တော့မျိုးသမီးတွေအတွက် platform တခုဒီမှာလာပြီးတော့အားလုံးစုဝေးမယ် sharing လုပ်ကြမယ်ပြီးရင် learning လုပ်ကြမယ်ဆိုတဲ့ကြီးပဲချက်နဲ့လုပ်ခဲ့ရပါရှင
်အဲ့တော့မြန်မာနိုင်ငံမှာပေါ့နော် high tech မှာမြို့သမီးတွေအခန်းကဏ္ဍကဘယ်လိုရှိပါလဲ
ဒီ high tech လို့ဆိုလိုက်တဲ့အချိန်မှာကျွန်တော်စီမှာအခုမြန်မာပြည်ကလွန်ခဲ့တဲ့9နှစ်နဲ့ဆက်လို့ရှင်တော့အရန်တို့တက်လာရပါတော့ဆိုနေရာတိုင်းမှာ technology ကိုအစားထိုးပြီးတော့သုံးလာတဲ့ဥပမာ banking မှာ mobile phone ဖြစ်ဖြစ်ပေါ့နော်အရင်တော့လူနေမှုအဆင့်တန်းနဲ့ရှင်လို့ရှင်အများကြီးတိုးတက်လာရပါတော့အဲ့ဒီမှာစိတ်ပါဝင်စားမှုအရင်ဆောက်ပြောမယ်ဆိုလို့ရှင်ရဲ့အရင်တော့ကဆိုလို့ရှင်ပေါ့နော်ကျွန်တော်ဒီအမေတွေပါလက်ထက်ကျွန်တော်ငငယ်တော့လက်ထက်ဆိုလို့ရှင်လေစိတ်ပါဝင်စားမှုအားအရင်နေတယ်ဒါကိုရင်းနဲ့မဆိုင်မှုဆိုတဲ့ဟာမျိုးဖြစ်လာပါတော့ဒါပေမဲ့အခုချိန်မှာဒီ leaf dropping ဖြစ်လာတဲ့အချိန်မှာဝင်လာတဲ့အချိန်နဲ့ဒီတချို့ life sign တွေမှာတအားဟိုတက်က advance ဖြစ်လာအများကြီးတခါကျတော့အမျိုးသမီးတွေကဒါသူတို့မပါလို့မရတော့ဘူးဆိုလို့ပြောခလာတဲ့အချက်တစ်ချက်ရှယ်ဒါ generally သုံးတဲ့အချက်ပေါ့နော်အဲ့ဒီအချိန်မှာဟိုဆရာတို့ဒီတင်စားမှုနဲ့ပတ်သက်တဲ့ဟာ computer university တို့ဒီ institution တို့ဆိုအရင်တော့ဆိုလို့ရှိရင် limited ဖြစ်ပါတယ်အခုနောက်ပိုင်းမှာဒီဟာရဲ့အရေးကြီးမှုလည်းတည်လာတဲ့အချိန်မှာဒီကိုဝင်ပြီးတော့ဆက်ပြီးတော့ကြောင်းနေပါတယ်တက်ကြရဲ့ဝင်ပြီးတိုင်းလာတဲ့အမျိုးသမီးတွေအတွက်ကြာအရင်များလာတယ်ဒါမိဘစေခိုင်းတော့လည်းကောင်း pressure ပေါ့နော်ဒီက pressure ကြောင့်ဝင်ကြတဲ့ဟာမျိုးတွေအများကြီးရှိလာပါတယ်ရှင်ဒီကြောင်းတိုင်းမှာကျွန်တော်တို့ဒီစစ်တမ်းကောက်ကြည့်ရဲ့ခါကြလို့ရှင် main ကလေးရေအတွက်က600နဲ့900ရာခိုင်နှုန်းရောက်သားလေးထပ်ပိုးများနေလေးရှိပါတယ်ဒီ computer science တွေဒီ technology ဒီ software ဘိုင်းတော့လည်းကောင်း hardware ဘိုင်းတော့လည်းကောင်းပေါ့နော်သူကနှစ်မျိုးခွဲတာဆိုတော့အဲ့မှာအများကြီးဝင်လာလေးရှိတယ်ဒါပေမဲ့တကယ်တမ်း graduation ဖြစ်သွားတဲ့အချိန်မှာဆိုလို့ရှင်ဒီလုပ်ငန်းခွင်တွေကိုပြန်ဝင်လာတဲ့အချိန်ပေါ့နော်ဒါကွန်ပျူတာ science နဲ့ပြီးရဆိုလို့ရှိရင်ကျွန်တော်ဒီဘက်မှာဆိုလို့ရှိရင် technology နဲ့ပတ်သက်တဲ့ telecom company တွေရှိမယ်ဒါမှမဟုတ်ဒီ software house တွေရှိမယ်တခြား corporate တွေရှိရတက်ကို base လုပ်ထားပြီးတော့ပွားနေတဲ့ company တွေကိုပြန်ဝင်လာတဲ့အမျိုးသမီးအရေးအတွက်ကတော်တော်ပြန်ကြောက်သွားတဲ့ပုံမှန်ရှိပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့တွေစိတ်ထဲမှာထင်လိုက်တာကဒီရောက်တာသူတို့တင်တယ်ရေးပါတယ်စိတ်ဝင်စားတယ်ဆိုတာမှန်တယ်ပေါ့နော်ဒါပေမဲ့ဒီရောက်ကိုပြန်ပြီးအသုံးချပြီး apply လုပ်ပြီးတော့ဒီ career ကိုဆက်သွားမယ်ဆိုတာ main clay တွေအနေနဲ့ပေါ့နော်အများကြီးရှိတော့ပုံမလွယ်ဘူးဒီထက်ပိုပြီးလဲထပ်ပြီးဖြစ်နိုင်မှုမရှိဘူးဆိုတော့အရင်တော့ကျွန်တော်ယုံကြည်ခဲ့တဲ့ဟာတွေကလည်းရှိနေခဲ့တဲ့အတွက်ကိုဥပမာဆိုလို့ရှင် UCS ဝိုင်းအကြောင်းစင်တယောက်က UCS ဝိုင်းမှာဆိုလို့ရှင်သူတို့တင်ပေးလိုက်တာဒီ technology ဘိုင်းမှာဆို software hardware တင်ပေးလိုက်တယ်ဒါပေမဲ့တကယ်တမ်းသူတို့ထွက်သွားပြီဆိုလို့ရှင်ပေါ့နော်သွားလိုက်တဲ့နေရာမျိုးက bank လည်းဖြစ်ကောင်းဖြစ်နိုင်တယ်တခြား industry ကိုဖြစ်နိုင်တယ်ပေါ့နော် marketing နဲ့ပတ်သက်တဲ့လူလူအမ်းနဲ့ business နဲ့ပတ်သက်တဲ့လူလူအတဲ့ဒီလိုနေရာမှာလည်း main ကလေးတွေကဝင်လို့ရတယ်ဆိုတာဟာမျိုးရှိပါတယ်နောက်တစ်ခါကျတော့ဒီစုံဦးတင်ထွန်းမှုအပိုင်းအဲ့မှာကြလို့ရှင်လေဒီ startup တို့ဒီ innovation တို့နဲ့ပတ်သက်တဲ့ investment တွေပေါ့နော်ဖြစ်လာတဲ့ incubation တွေအများများလာတဲ့အချိန်မှာပေါင်ဝင်ရှင်ပြန်တဲ့လူတွေတော်များလည်းယောက်ျားလေးပဲဖြစ်နေတယ်ရောပေါ့နော်အဲ့တော့ main ကလေးအနေနဲ့ကဒါကိုသူတို့နဲ့မဆိုင်တဲ့ကဏ္ဍပေါ်လကောင်ဒီသူတို့ရဲ့ဟိုနေရာမရောက်မှုဆိုတဲ့ဟာမျိုးတခုလည်းရှိနေခဲ့တာတော်တကောင်ပေါ့နော်အဲ့ဒါကြောင့်နောက်ဆုံးပြန်ခဲ့တယ်ပေါ့နော်အဲ့တော့ main challenge အနေနဲ့ပြောချင်တာတော့ဘာလဲဆိုတော့ကျွန်တော်ကိုယ်တိုင်ကလည်းဒီထဲမှာဝင်တိုးနေတဲ့ main ကလေးတွေဖြစ်နေတဲ့အချိန်မှာဘာလို့သိရလဲဆိုလို့ရှိရင်ဒီဟာကယောက်ျားလေးတွေများတဲ့ industry တခုတော့ဖြစ်ပါတယ်ဒါပေမဲ့ main ကလေးတွေရဲ့ဟို capable ဖြစ်တဲ့ဟာလည်းအများကြီးရှိရပေါ့နော်မီတင်တစ်ခုမှာရှိမယ်ဟို founder တွေပေါ့နော်ယောက်ျားလေးတွေနဲ့ main ကလေး main ကလေးတယောက်ရှိမယ်ယောက်ျားလေး၃အောင်လောက်ရှိမယ်ဆိုလို့ရှိရင်တကယ်နဲ့ argue လုပ်ရတယ်ဆိုလို့ရှိရင်လည်းယောက်ျားလေးတွေ opinion ကပို့ပြီးတော့သူတို့ကဒီဟာကိုပုံယူဖြစ်ကြတယ်ပေါ့နော်အဲ့လိုမျိုး challenge လေးတွေတော့ရှိတတ်ပါတယ်ခါကြလို့ရှိရင်လည်းဘယ်လိုမျိုးဖြစ်လဲဆိုလို့ရှိရင် main ကလေးတွေရဲ့ skill set ကလည်းခါကြလို့ရှိရင် technology မှာယောက်ျားလေးနဲ့ကျွန်တော်ရှင်နည်းနည်းလေးနောက်တန်းနေခဲ့ရလေရှိရပါတော့အဲ့လိုမျိုး challenge တွေတော့နည်းနည်းလေးပြန်ပြီးကြောက်ရပါတယ်ရှင
့်ကျွန်မတွေ့ရတာပေါ့နော် Geek Girls ရဲ့ message ကတဲ့ because we believe girls can do it တဲ့ဆိုတဲ့အခါကျတော့အဲ့ဒီ message နဲ့စောစောကစန္ဒီရှင်းပြတာနေရနည်းနည်းလေးကွာဟနေတာတွေ့ရပါတယ်ရှင့်ဘလို့ဖြစ်တာပါလဲ
girls can do it လို့ပြောလိုက်တဲ့ပုံစံကဘယ်လိုလဲဆိုလို့ရှင်ဒီတချို့ main ကလေး programmer တွေ coder တွေရှိပါတယ်သူတို့တွေဆိုတာလည်းတကယ်တော့ပါတယ်တကယ်တော့ဆိုတာဒီ coding ဘိုင်းမှာရော programming ဘိုင်းမှာရောပြောကြမှရှိအောင်တော့ပါတယ်ပေါ့နော် ရောက်သားလေးနဲ့ရှင်လိုက်နဲ့လုံနိုင်တယ်ဒါပေမဲ့ဟိုဆရုခုနကပြောလို့ဟင်းတာဖြစ်စေတဲ့အချက်တွေရှိရပေါ့နော်ဥပမာကိုဒင်းသမားတွေကိုဒမိုင်းဆိုလို့ရှင်များတော့ပြင်ညမိုးချုံကြီးလောက်ကြရဲရောက်သားလေးများတဲ့ဒီကုမ္ပဏီတခုပေါ့နော်အဲ့လိုမျိုးဆိုလို့ရှင်ဒါမိသားစုရဲ့ registration လေးတွေတစ်ခါကြရင်ရှိတတ်တယ်ပေါ့နော်ဘယ်လိုပြောမလဲဒီလောက်ထိမိုးချုံကြီးလောက်လို့မရအောင်စတာ basic ပေါ့နော်ဖြစ်တတ်လေးရှိရဲ technology ကုမ္ပဏီမှာလုပ်လေးရှိရဲ main ကလေးတွေရဲ့ဒါအဖြစ်ပြပေါ့နော်အဲ့လိုမျိုးဆိုတော့ဒါသူတို့ရဲ့တစ်ခါကြလို့ရှင် career မှာနည်းနည်းနောက်ဆန်ခဲ့တာကခိုင်ကြလို့ရှင်ဒီလူမှုအတိုင်းဝိုင်းရဲ့ဒီ PR လေးလည်းရှိတတ်ပါရဲ့ရှင်ဒါရန်ကုန်မှာသိမသိတိုင်းမဲ့အခြားနယ်တွေမှာလည်းသိတာရယ်ပြီးလို့ရှင်အခုကစနေပြောနေတဲ့ဟာကရန်ကုန်ဘက်ကိုပြောတာများရယ်ပေါ့နော်နယ်ဘက်မှာဆိုလို့ရှင်ဒီထက်ပိုဆိုးပါရယ်ကျွန်တော်ဒီနယ်တွေပါရယ်ဆင်းလို့ရှင်ပိုတွေ့ရလေးရှိတာကဒီလိုမျိုး main ကလေးတောင်နေတဲ့ programmer တယောက်အနေနဲ့အလုပ်လုပ်ရတည်ဖို့ဆိုတာသူတို့အနေနဲ့စဉ်းစားမစဉ်းစားရဲဘောနော်နောက်ခုဆိုလို့ရှင်ယောက်ျားလေး programmer နဲ့ main လေး programmer ဆိုလို့ရှင်လစာအစာကွာတက်တယ်ယောက်ျားလေးဆိုလို့ရှင်ပိုများတက်တာပေါ့နော်ဒါပေမဲ့လုံနိုင်တဲ့စွမ်းအားကအတူတူပဲတခါတိုင်းတော့ဒါကတော့စိတ်ဝင်စားမှုပုံမျိုးတည်းနောက်ကြကြင်ခဲ့ရရှိတတ်တယ်ပေါ့နော်ဒါပေမဲ့ဒါဒီတစ်ခု project တစ်ခုပြလိုက်ပြီးလုံနိုင်လားဆိုလို့ရှင်ယောက်ျားလေးရော main ကလေးရောအတူတူလုံနိုင်တယ်ဒါပေမဲ့ employer အစပေါ့နော် main ကလေး programmer တယောက်ျားလေး programmer ဆိုလို့ရှင်ပို့ပြီးလုံနိုင်နေဆိုရဲဟာမျိုးကိုခံယူထားတဲ့အတွက်ကြောင့်လည်းခါကြလို့ရှင်ဆင်တို့ဒီနောက်ကြကြင်ခဲ့ရလဲပါမလို့အဲ့တော့ဆင်တို့ကဘာကြောင့်ဒီအောင် empower လုပ်ရလဲဆိုလို့ရှင်ဆင်တို့စီမှာလည်းဒီ social restriction နဲ့ norms တွေရှိရပေါ့နော်ဒါပေမဲ့တခါကြလို့ရှင်အဲ့အားကိုလည်း hack လုပ်ပြီးတော့သွားရမျိုးရှိရပေါ့နော်ဆင်တို့ဆိုလည်းဆင်တို့အိမ်မှာဆိုလို့ရှင်က curfew ရှိတတ်တယ်ဒါပေမဲ့ဒီဟာတွေကိုဘယ်လိုကြုံလာပြီးတော့ဆင်တို့အဆင်ပြေအောင်ဘယ်လိုလဲဒါကြီးကဆင်တို့ကငါမလုပ်နိုင်ဘူးလို့မဖြစ်စေချင်ဘူးပေါ့နော်ငါမှသားမျိုးသားမျိုးအချက်တွေရှိရဲအဲ့ဒါကြောင့်ကဒီ level တွေကိုဝင်ပြီးရောက်တိုင်းနဲ့ရင်ပေါ့တမီလုံးနိုင်မှာမဟုတ်ဘူးလို့မထင်စေချင်တဲ့အတွက်ဆင်တို့ကဒီ key girls ကစလိုဂန်နဲ့မှလည်းထည့်တာပါမိန်းကလေးတွေနဲ့လုံနိုင်ပါတယ်ဒါကြောင့်ဟိုမလုံနိုင်ဘူးလို့တမီနောက်ဆိုတာမျိုးမဖြစ်စေချင်လို့ပါရှင် You can
bend but never break me cause it only serves to make ဒလလာဒန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာပြန်လဲထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်။နောက်သတင်းပတ်မှာလည်းမတ်ဆန်ဒီစိန်သိမ့်နဲ့ဆက်သွယ်မြင့်မြန်ထားတဲ့ဒုတိယပိုင်းကိုတင်ပြပေးအောင်မှာမှုစောင့်မျှော်နားဆင်နိုင်ကြပါရစေ။အခုဆက်ပြီးနားဆင်ကြရမယ့်သုတဆုံးလေးအမေရိကန်တခွင်စီစဉ်မှာတော့သမိုင်းဝင်ဖီလာဒယ်ဖီးယားမြို့လော့စ်အန်ဂျလိစ်ကအင်ဂျီမဲရီအကြောင်းနဲ့ဟော့ဒေါ့လာကိုဘလို့ဆင်နွှဲကြသလဲဆိုတာတွေကိုကိုအောင်အောင်ကတင်ပြပေးထားပါရစေ။
တရှိရာစုနှစ်တုန်းကအမေရိကန်ပြည်အောင်စုစတင်တည်ထောင်ရမှာဖီလာဒယ်ဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းတဲ့ချီတဲ့လူတွေလာရောက်လည်ပတ်လေရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေကလည်းဆောင်ရွက်ပေးနေပါတယ်။သမိုင်းပညာရှင်ဒေးဗစ်အိုက်ဇင်ဟောဝါဟာသမရဒရိုက်အိုက်ဇင်ဟောဝါရဲ့မြေတော်ဆက်ပြီးသမရရစ်ချတ်နစ်ဆန်ရဲ့သမက်ဖြစ်ပါတယ်။သမရအင်ဂျီရောမှာကြီးပင်းခဲ့သူတယောက်ဖြစ်တာကြောင့်သမိုင်းကိုနှံ့ဆက်သူဖြစ်ပြီးအမေရိကန်သမိုင်းမှာအရေးပါတဲ့ဖီလာဒယ်ဖီးယားမြို့ကအင်ဒီပန်ဒန့်ဟောလို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦအားအတော်စိတ်ဝင်စားစရာကောင်းတယ်လို့သူကဆိုပါတယ်
And looking around at the seats and
ဒီဘေးကထိုင်ခုံတွေကိုကြည့်ပြီးတော့ကိုယ်ဘယ်ကိုရောက်နေပါလဲလို့တွေးကြည့်မိတဲ့အခါထူးထူးခြားခြားခံစားမိပါတယ်တကယ်ကိုမမေ့နိုင်စရာပါအ
င်ဒီပန်ဒန့်ဟောဟာသမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့သာမဟုတ်ပဲနိုင်ငံသစ်တစ်ခုအနေနဲ့ဘယ်လိုရှေ့ဆက်ရှောက်လန်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံကောင်းဆောင်တွေရေးဆွဲခဲ့တဲ့ American Dollar ရဲ့ဗဟိုချက်မှတ်နေရာလည်းဖြစ်တယ်လို့ Pennsylvania သမိုင်းပြည်စုလေးလာရေးအဖွဲ့ရဲ့အမှတ်တမ်းစုဆောင်ရေးဌာနညွှန်ကြားရေးမှူး Lee Arno ကပြောပါတယ်
the three crucial documents that are the legal
basis ငယ်အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းဒေါ်လာရေးကာလအတွင်းကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုလုံးကိုဒီမှာရေးဆွဲခဲ့တာပါတခြားဘယ်မှာမှမရှိပါဘူ
းလာရောက်ကြည့်ရှုသူတွေအနေနဲ့စာအုပ်ထဲကစာမျက်နှာအောက်ပိုင်းမှာရေးမှတ်ထားတဲ့ Thomas Jefferson ရဲ့လက်ရေးGeorge Washington ရဲ့ဇပင်တချို့နဲ့တက်ရှိထင်ရှားရှိစဉ်မှာပုံတူလောင်းပြုလုပ်ထားတဲ့ Abraham Lincoln ရဲ့ plaster မျက်နှာပုံစာရာတွေကိုတွေ့နေပါတယ်။အဲ့လိုပြသထားတဲ့အထင်မှာ1986ခုနှစ်က Continental စစ်တပ်အကြီးအကဲတူရဲ့အင်္ဂလိပ်ကိုလိုနီနယ်မြေ New York ကသူ့ရဲ့စီးရေးအတွေ့အကြုံတွေရေးသားထားတဲ့မှတ်စုလဲပါဝင်ပါတယ်။240တက်တန်းရှိတဲ့မှတ်တမ်းအောက်ခြေမှာလက်မှတ်ရေးထိုးထားသူကတော့ဗိုလ်မှူးကြီး Samuel Adlai ပါသူဟာတော်လိုင်းကြီးကာလအတွင်းတုန်းကဗိုလ်သူကြီး George Washington ရဲ့လက်အောက်မှာအမှုထမ်းခဲ့ပါတယ်။သူဟာ VOE သတင်းတောက် Kane Farabog ရဲ့မျိုးဆက်50မြောက်အဖိုးရဲ့အကူဖြစ်ပါတယ်။ Mr. Arno က
သ
ူတို့ရဲ့ဘဝအတွေ့အကြုံအကြောင်းရေးထားတဲ့စာရွက်ကိုဆွေးမျိုးသားချင်းတယောက်အနေနဲ့အခုလိုကြိုင်ပြီးကြီးခွင့်ရတာတော်တော်ထူးခြားတဲ့အတွေ့အကြုံပါ။လူတိုင်းမှာအဲ့လိုအခွင့်အရေးမျိုးမရှိပါဘူ
းဒီသမိုင်းဝင်မတ်စုစာရွက်ကိုယူသွားလို့မရပေမဲ့လည်းမျက်မြင်ထိတွေ့ကင်တွေ့ခွင့်ရတာကတော့ထူးခြားတဲ့လက်ဆောင်ပုံတစ်ခုလို့ပြောရမှာဖြစ်ကြောင်း Farabog ကပြောပါတယ် Philadelphia ကိုလာလေတဲ့သူတွေအနေနဲ့လည်းထူးထူးခြားခြားအတွေ့အကြုံတွေရရှိလိမ့်မယ်လို့လည်း Lee Arnold ကမျှော်လင့်နေပါတယ်ခင်ဗျာ
Disappearing like a raindrop in the sea. Sinking like a stone. Look at me.
အခုတခါတင်ပြခြင်းတဲ့အကြောင်းအရာကတော့အင်ဂျီမဲရီအကြောင်းပါအမေရိကန်ပြည်အောင်စုကအင်ဂျီမဲနှုန်းဟာ2015ခုနှစ်ကနေ2016ခုနှစ်အတွင်း3ရာခိုင်နှုန်းကျဆင်းသွားပါတယ်ဒါပေမဲ့လည်းပြည်နယ်73ခုနဲ့ဝါရှင်တန် DC မှာတော့အင်ဂျီမဲနှုန်းတိုးလာပြီးအဲ့ဒီထက်မှာကယ်လီဖိုးနီးယားပြည်နယ်ဟာအင်ဂျီမဲရာနှုန်းအမြင့်ဆုံးရှိနေပါတယ် Los Angeles ခရိုင်အတွင်းမှာဆိုရင်အင်ဂျီမဲနှုန်း23ရာခိုင်နှုန်းမြင့်တက်လာပါတယ်အင်ဂျီမဲနှုန်းရောကျသွားရေးရောင်းဝယ်ကွန်ကောက်ခံဖို့လူလူကသဘောထားဆန္ဒပေးထားပေမဲ့နောက်ထပ်တိုးလှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောကြပါရယ်အင်ဂျီမဲတဦးဖြစ်သူ Destiny Prescott က
So I was sleeping in a car, sleeping at the beach.
ချမကားထဲမှာလည်းအိပ်ပါတယ်။ပင်လယ်ကမ်းစပ်မှာလည်းအိပ်ပါတယ်
။စင်းရဲတဲ့လူရင်းစားတွေနေထိုင်ရာရက်ွက်တွေမှာအခန်းငါဖို့မလွယ်ကူတာကြောင့် Los Angeles မှာအခုလိုအင်ဂျီမဲနှုန်းမြင့်လာတာဖြစ်တယ်လို့ဆိုပါရယ်။အင်ဂျီမဲဆောင်ရှောက်ရေးဌာနက Peter Lin က
As the economy picks up steam, there's more spending power.comes into the rental market and a lot of it goes
စီးပွားပြန်ကောင်းလာတဲ့အချိန်မှာပဲလူတွေကအိမ်ငှားတဲ့နေရာမှာပတ်စံပိုသုံးနိုင်ကြတော့အိမ်ငှားကတွေလည်းတက်လာပါတယ်ဈေးက100 200တက်နေတော့ဘယ်သူမှအဲ့ဒီဈေးတက်နှုန်းကိုလိုက်မပေးနိုင်တော့ပါဘူ
းအင်ဂျီမဲရီကိုကူညီသူထန်းညာသူက
The rich are getting richer and the middle class is slowly
ချမ်းသာတဲ့လူတွေကတိုးချမ်းသာလာပြီးအလဲအလတ်လူရန်စားတွေကတဖြည်းဖြည်းဆင်းရဲကုန်ပါတယ်
Venice ဆိုတဲ့ကမ်းစက်မြို့လေးမှာတော့တန်းနဲ့ချီကျွဲဝချမ်းသာသူတွေနဲ့အင်ဂျီမဲတွေအတူတူနေထိုင်နေကြပါတယ် Venice အင်ဂျီမဲကော်မတီက William Hawkins က
Residents find homeless people in their backyards defecating in their backyards The city needs to do more
မြို့ကနေရဲ့နေနောက်ဖက်မှာအင်ဂျီမဲတွေမစင်စွန့်ကြပါတယ်ဒါကြောင့်မြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒီအင်ဂျီမဲတွေကိုပိုကူညီဖို့လိုသလိုဒီမြို့ကနေကိုလည်းကူညီပေးဖို့လိုပါတယ်
အင်ဂျီမဲရီအနေနဲ့အစည်းကမ်းတကြနေထိုင်နေအောင်ပေးတဲ့တင်နန်းမျိုးတွေတက်စရာမလိုပဲနေအတီတကြနဲ့နေရာချထားပေးနေအောင်အမေရိကန်တဝက်နဲ့ Los Angeles မှာလည်းဆောင်ရွက်နေပါတယ် Tool က
The human mind needs to have a home, a safe space. And so whatever it takes we should be developing
လူရရဲ့စိတ်မှာအိမ်လုံခြုံတဲ့နေရာရှိဖို့လိုအပ်ပါတယ်ဆိုတော့လူတွေကိုဘေးကင်းစိတ်ငြိမ်းချမ်းစေတဲ့နေရာမှာနေထိုင်နိုင်စေမဲ့နီလန်းသစ်တွေစံစာတင်ပါတယ်
Destiny Prescott နဲ့သူသမီးဟာ Pet Gramercy လို့ခေါ်တဲ့နေရာပြန်လည်ချထားရေးအစီအစဉ်တစ်ခုကနေအကူအညီရပါတယ
်။ We're in our own space. We get to lock our door. We have our key like and that
ကိုယ်ပိုင်နေရာလေးရပါပြီ။တကားမှလည်းတော့ပါပါတယ်။တကယ်ကိုပျော်ရွှင်မိပါတယ်ရှင့
်။အဆောက်အဦတစ်တွင်နဲ့ရှိပြီးသားအဆောက်အဦတွေမှာအင်ဂျီမဲတွေကိုနေရာချထားပေးမဲ့အစီအစဉ်မျိုးတွေကိုဆက်တိုးချဲ့နိုင်ဖို့ Los Angeles မြို့ကဆောင်ရွက်နေပါတယ်ခင်ဗျာ
။ Disco food.Yeah, I work out every day.
အခုနောက်ဆုံးအနေနဲ့ hot dollar ဘယ်လိုကျင်းပကြသလဲဆိုတာကိုတင်ပြပေးမှာပါ။ American ပြည်အောင်စုအပါဝင်ကမ္ဘာနေရာအတော်မြတ်မြတ်မှာ hot dog ဆိုတဲ့အစားအစာကိုလူကြီးတွေရောကလေးတွေပါနှစ်နှစ်ချက်ချက်စားသုံးကြပါတယ်။လူကြိုက်များနှစ်သက်တဲ့အစားအစာဖြစ်တဲ့ hot dog အတွက်ဇူလိုင်လတစ်လလုံးကို hot dollar အဖြစ်သတ်မှတ်ပြီးပြပွဲတွေအကျွေးမွေးတွေနဲ့ဆင်နွှဲလေရှိပါတယ်။ New York မြို့နယ် Kelly ရဲ့ Alice Jumbo ကလူဝင်မှုကြီးကြပ်ရေးပြတဲ့မှာဟုတ်တော့ကုမ္ပဏီ၅ခုကဟော်ဒလာအတွက်ပြပွဲနဲ့အစားအသောက်ကျွေးမွေးပါတယ်အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်ကြသူတွေတည်ထောင်ခဲ့တဲ့ Nathan's Famous, Walters, Sabret, Hebrew Nation နဲ့ Vienna Beef Hot Dog ကုမ္ပဏီတွေကအမေရိကန်ပြည်ထောင်စုကဟော်ဒ်ဒေါ့ဂ်သမိုင်းနဲ့ပတ်သက်ပြီးပြပွဲကျင်းပနေတာဟာစားသောက်ကုန်ဖြန့်ချီရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Bob Alpha က
So I started thinking about how we can make
ရွှေပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ပျော်စရာကောင်းတဲ့အစီအစဉ်လေးလုပ်ဖို့စဉ်းစားမိရကနေအစားအသောက်နဲ့ပတ်သက်ပြီးတော့လုပ်ဖို့စဉ်းစားမိပါတယ်။အဲဒီနောက်တော့ဘာလုပ်မယ်ထင်ပါလဲ။ Hot dog တွေနဲ့ပတ်သက်ပြီးတော့လုပ်ပါပါ။အားလုံး Hot dog တွေစားပြီးတော့ပျော်စရာကောင်းတယ်လေ
။ Hot dog company ပိုင်ရှင်တချို့ဟာ Alice John လွှဲမှုကြီးကြပ်ရေးဌာနကနေတင်ဆက်ဖြတ်ပြီး American ပြည်ထောင်စုကိုရွှေပြောင်းခြေချနေထိုင်ဖို့လာရောက်ကြတဲ့မိသားစုတွေကဆင်းသက်လာတာပါ။ Jean Christian Barker ဟာ Waldorf Company ရဲ့ဈေးကွက်တူချေးဆိုင်ရာမန်နေဂျာတူဖြစ်ပြီးသူဟာရွှေပြောင်းခြေချနေထိုင်သူမိသားစုကနေပေါက်ဖွားလာတဲ့40မြောက်မျိုးဆက်ဖြစ်ပါတယ
်။ So it's important because number 1 is that we have 5
ရွှေပြောင်းခြေချနေထိုင်သူမျိုးဆက်ကဟော့ဒေါ့လုပ်တဲ့မိသားစု5စုဒီမှာလာစုံကြတာပါ။ပြိုင်ဘက်တွေကြားလျှို့ဝှက်ချက်တွေကိုစီရှိကြလေရှိပေမဲ့လွန်ခဲ့တဲ့6လကစလို့ကျွန်တော်တို့ဒီမှာအတူတူလာစုံကြတာပျော်စရာပါ။
နောက်ခံမတူတဲ့အခြေအနေကဆင်းသက်လာသူတွေစုံဦးတီထွင်လုပ်ငန်းရှင်မိသားစုကပေါက်ဖွားလာကြသူတွေဒီပြဝဲအတွက်လာဆောင်ကြတာပါ
ပြတိုက်လာရောက်လဲပတ်သူတွေကို Hot Dog Company 5ခုကသူတို့ရဲ့မိသားစုလုပ်ငန်းတွေအကြောင်းမိတ်ဆက်ရှင်းပြတယ်လို့ဇွန်လကုန်ပိုင်းကစလို့ဇူလိုင်လတလလုံး Hot Dog အခမဲ့ကြွေးပြီး Hot Dog လာကိုဆင်နွှဲနေတာပါခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လင်းအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနေ့ပိုင်းမှာလည်းနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်။သိပ္ပံသူတေသနာဆိုင်ရာတိုးတက်ဖွံ့ဖြိုးဖို့အတွက်မြန်မာနိုင်ငံတက္ကသိုလ်တွေမှာဘာတွေလိုအပ်နေလဲဆိုတော့ကိုအိုဟိုင်ယိုတက္ကသိုလ်ကယူပဗေဒပါမောက္ခဒေါက်တာဆောဝေလှိုင်အမင်းကိုဒီတစ်ပတ်မှာပြောပြပါရစေ
။လူလာကတော့အားလုံးမှလူလာပေါ့။ကျွန်တော်တို့ရဲ့ပညာရေးကခါကပြတ်သွားတယ်လို့ဖြစ်သွားတာ။သို့တော့ရန်ကုန်တက္ကသိုလ်ကလည်းအခုတော်တော်ကြီးကိုသူတို့တွန်းပြီးတော့စူးစမ်းခြင်းနဲ့စိတ်တွေရှိကြတယ်။လူငယ်တွေကလည်းပညာကိုလိုလားတဲ့စိတ်တွေတွေ့ရပေါ့နော်။အနည်းဆုံးကျွန်တော်သွားပဲဟောပြောခဲ့တဲ့နေရာအားလုံးမှာတချို့ဆိုတထောင်ကျော်လောက်ကိုလာတတ်တဲ့ကျောင်းသားတွေစိတ်ဝင်တစားနဲ့မေးကြတယ်အဲ့လိုဟာမျိုးဆိုတော့အားတက်စရာပေါ့။ဟိုတခုပေါ့နော်။သူတို့ဘာပြောလဲဆိုတော့ဟာကျွန်တော်တို့မှဒီမှာစာရွက်စာတမ်းတွေဘာမှမရှိဘူး။ paper တွေဖတ်လို့မရဘူး။အဲ့တော့ research ကဘာတွေဖြစ်နေဆိုတော့ကျွန်တော်တို့မသိဘူးတဲ့။တစ်ချိန်တည်းမှာပဲသူတို့ကျွန်တော်ကိုဘာမေးလဲဆိုတော့ဆရာတဲ့ဟို Facebook ရှိလားတဲ့။ဟာကျွန်တော်ရှိတယ် Facebook ။အဲ့ Facebook ဘာလို့မသုံးလဲကျွန်တော်တို့အားလုံး Facebook သုံးတယ်ကျွန်တော်တို့ contact လုပ်ချင်တယ်ဟာကျွန်တော် Facebook ကြည့်ဖို့အချိန်မရှိလို့အဲ့ဒါကျွန်တော် Facebook တော့ရှိတယ် account တော့ရှိတယ်ကြည့်ဖို့ကျွန်တော်မှအချိန်လုံးဝမရှိဘူးဆိုတော့ကျွန်တော်တို့ကိုပြောတယ်ခင်ဗျားတို့ Facebook ကြတော့ကြည့်ဖို့အချိန်ရှိတယ်ဘာလို့စာကိုကြည့်လို့မရတာလဲဘာလို့ဆိုဒီ cell phone တွေအားလုံးကအခုက iPhone Samsung အဲ့လို equivalent နေသုံးနေတဲ့ခါကြတော့အခုဒီမှာကအမေရိကန်လိုနေရာမျိုးမှာကအခုစာကြည့်တဲ့ဆိုတာမရှိတော့ဘူးကျွန်တော်တို့ Ohio တက္ကသိုလ်မှာစာကြည့်တဲ့ကိုကျွန်တော်တို့ကအခုနာမည်ပြောင်းလိုက်ပြီး museum ဆိုပြီးတော့ပါလို့လဲဆိုတော့အားလုံးက online ကပဲကြည့်ကြတော့တာစာတွေအကုန်လုံးကအဲ့တော့သူတို့ကိုကျွန်တော်ပြောပြရဲခင်ဗျားတို့လက်ထဲမှာ device တွေရှိနေပြီကဘာလုံးမှာရှိတဲ့ information ကလက်ထဲမှာရောက်နေတယ်အဲ့ဒါကိုဘာလို့အသုံးမချတာလဲဆိုတော့မျက်စိပွင့်အောင်ကျွန်တော်ရှင်းပြရဲပေါ့လေဘာလို့ဆိုသတိတနာလုံးကအားလုံး online ပဲကျွန်တော်တို့ publish လုပ်ရင်ကျွန်တော်ဆို paper တော့ print မလုပ်တော့ဘူးအဲ့ဒီဟာကိုကျွန်တော်ရှင်းပြရပါတော့နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တက်ခွဲခိုင်းတဲ့မှာတုံးကပစ္စည်းပါညာလဲသိပ်မရှိကြဘူးဒါပေမဲ့ပစ္စည်းမရှိတာထက်ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြက်နေတာပေါ့ဘာလို့လို့လောက်အောင်မသိတဲ့ဟာ information ရတဲ့ device ကလက်ထဲမှာရှိနေရတာနဲ့အဲ့ဒါကိုအသုံးမချတော့ဘူ
းဒါဆိုသူတို့တွေမသိဘူးလေမသိတော့
ဟုတ်တယ်အဲ့ဒီဟာကတော့ကျွန်တော်ပြောချင်ပါတယ်ဘာလို့ဆိုကျွန်တော်အဲ့ဒီဟာဘာမှမဟုတ်ပဲနဲ့အရန်ကိုဟိုအပြောင်းလဲဖြစ်သွားနိုင်တဲ့ဟာပေါ့နော်တကယ်ကိုအဓိကကြတဲ့ဟာတစ်ခုပေါ့နောက်တစ်ခုကကြတော့တိုးတက်တဲ့နိုင်ငံတွေမှာတက္ကသိုလ်တွေမှာရှိတဲ့ဗမောက္ခတွေကဟို faculty တွေကကျွန်တော်တို့ independent သူတို့ရဲ့သူတေသနာကိုသူတို့တိဆောက်ပြီးတော့ကဘာနဲ့ရှင်ပြိုင်ပြီးတော့သူတို့ကအလုပ်လုပ်ကြတယ်ကျွန်တော်တို့စီမှာကျတော့တက္ကသိုလ်တွေကိုအထက်တန်းကျောင်းကြီးလိုသဘောထားပြီးတော့နည်းနည်းအောင်မြင်ဖို့ရှိသေးတယ်ယာတူရတာနဲ့တပြိုင်နက်နည်းတက္ကသိုလ်ကိုပြောင်းမယ်ပြောင်းမယ်ဟိုမှာ research လက်တွေဘာမှမရှိတော့မရှိတဲ့ခါကျတော့အကုန်လုံးပြည့်စည်ကုန်ပြီးတော့ဒီတိုင်းပဲပြန်ဖြစ်သွားတာပေါ့နော်သူတေသနာလုပ်ငန်းကဘာမှမတိုးတက်လာနိုင်ဘူးပေါ့ဒါကတော့ပြစ်တင်တဲ့သဘောမဟုတ်ပဲနဲ့ပညာရေးမှာပြောင်းလဲရမယ်ဟာပေါ့
ဗမာနိုင်ငံမှာသိပ္ပံနဲ့အနည်းပညာတိုးတက်ဖို့ဆိုပြီးတော့လူတိုင်းကရည်ရွယ်ချက်တော့ရှိကြတယ်ရှိပေမဲ့မတိုးတက်နိုင်တဲ့အကြောင်းတွေကအကြောင်းလေးနှစ်ခုပေါ့နော်ဆရာဆော့ဆော့ပြောလို့ information device လေးတည်းရှိရတဲ့အတိုင်းအသုံးမချတတ်တာရယ်နောက်ပြီးတော့တကယ်တမ်းသူတေသနာလုပ်မဲ့တက္ကသိုလ်လိုနေရာမျိုးကခဏခဏအပြောင်းရွှေ့တွေလောက်တာနဲ့ကိုယ်ပိုင်သူတေသနာမလုပ်တာလေ
ဟုတ်ကဲ့အဲ့တော့မလုပ်နိုင်တဲ့ခါကျတော့ဟိုကျွန်တော်တို့လူကျင်တာကတော့အဲ့ဒီဟိုပါပေါ့နော်ဟိုတက္ကသိုလ်တိုင်းမှာမေးလဲလို့ရှိရင်ဟာကျွန်တော်တို့ဟိုတက်ခွဲကားမှာရှိတဲ့ set တွေလူကျင်နေဒါပေမဲ့သူတေသနာကဆက်ကတပိုင်းလေးပဲပါတယ်တခြား information ကကျွန်တော်မြင်တာအဲ့ဒီဟာကအရန်ကိုအဓိကကြတယ်အပိုင်းတွေကိုကျွန်တော်တို့မှလင်းဟင်းနေတယ်ကိုလုံနိုင်ရတာနဲ့ဟိုမသိလို့ပေါ့နော်အထက်ကလည်းဟိုတပင်ပြောင်းတာမဟုတ်ဘူးလေကျွန်တော်မြင်တာကတော့ဟိုယာတုတက်တယ်ဆိုရင်နေမှာလုံးပဲလို့မရှိဘူးမြကြီးနာကိုသွားလိုက်မုံရွာသွားလိုက်ဆိုတော့မြကြီးနာမုံရွာမှာလည်းဆရာကြီးလိုတာပေါ့သူကတနိုင်ငံလုံးမှာလိုတာကိုဒါပေမဲ့နေဒီမှာလုံမယ်ဆိုရင် incentive ပေးရမှာပေါ့နော်လာကပို့တိုးပေးခွင့်လန်းနေပေးအဲ့မှာနေမှာသွားလုပ်ချင်တဲ့ဆရာကြီးတွေကခွင့်လန်းပို့ရှိရင်သူတို့လည်းတချို့လည်းနေမှာသွားလုပ်ကြအဲ့ဒါပေမဲ့အရေးကြီးတာကသူတို့ရဲ့သူတေသနာလုပ်ငန်းအောင်မြင်လာတဲ့အခါမှာသူတို့အဲ့ဒီနေရာမှာထားမှဖြစ်မှာပေါ့ဘာလို့လဲဆိုတော့အဲ့ဒီနေရာနေပြီးတော့နောက်တစ်နေရာပြောင်းလိုက်ရင်သူလုပ်ထားတဲ့သူတေသနာအဆက်အသွယ်တွေအလုံးပြတ်ကုန်ပြီးတော့ကိုတစ်ကလည်းပြန်မဆနိုင်တော့အကုန်လုံးလက်လျှော့ကုန်ကြအောင်အဲ့တော့မအောင်မြင်တော့ဘူးပေါ့အ
ဲ့ဒါနဲ့ပြဿနာတွေကတခုပေါ့နော
်ဟုတ်ကဲ့အဲ့ဒါလည်းမသိလို့ပါလေပညာရေးကဒီဆိုရအောင်မှာပဲရှိတာ哦
ဒါဆရာတွေအပိုင်းပေါ့နော်
ဟ ဟုတ်ကဲ့
ចောင်းသားរីបိုင်းអោសៀ
ចောင်းသားរីបိုင်းអាចတော့ကျွန်တော်ទွားတွေ့တာကျွန်တော်ធានតែយាយាកៃនោះមែន90တော့မဟုတ်ဘူးលេថែមអកូលងអាឌីសែលហ្វូននេះရှိတယ်អញ្ញងអានអោក៏ញាមနိုင်ငံមកសែលហ្វូនអាឡុងលុដៃមកရှိတယ်អកូលងអាតិឆេងនោះអាដល់ទៅឆានីចាពីតែមែនទ្រុឌីហៅអ៊ីនហ្វមេសិនត្រូវអត់ទៅអាមិនទ្រុមិនទីយូទ្រុសូសៀលទៅញាណាដែរបូលីទ្រុយេបញ្ញាទិន ਨੇ លានឌីងអ៊ីនហ្វមេសិនឌីដែរមកវិញရှိတယ်ဆိုទ្រុមិនទីအဲ့ဒီဟာကိုသိဖို့လိုမယ်နောက်တစ်ခုကကျွန်တော်အခုပြောခဲ့တာရဆိုလို့ရှိရင်တက္ကသိုလ်၅ခုမှာကွန်ပျူတာတက္ကသိုလ်မှာကျတော့ကလေးတွေကသူတို့ကိုသူတို့သိတယ်လေသူတို့ဘွဲရပြီလို့ရှင်သူတို့မှာလုပ်တယ်ရှိတယ်သူတို့ကတော့စူးစမ်းတယ်ပေါ့နော်ဒီတကုံတို့ဒီအနောက်ပိုင်းတက္ကသိုလ်တို့အဲ့ဒီကကလေးတွေကကျတော့သူတို့ကကိုယ်ကိုလည်းမလေးစားဘူးပေါ့ရရဘွဲကိုလည်းအထင်ကြီးဘူးအထင်ကြီးကြလည်းမရှိဘူးပေါ့ဆိုလုပ်လိုက်ရမှာမဟုတ်ဘူးအဲ့ဘွဲနဲ့ဆိုအဲ့အရာကြီးကမှားတယ်ပေါ့ဘာလို့ဆိုပညာကိုတော့လူလူလာလာသင်ရမှာပေါ့
ဆက်ပြီးတော့ computer တက်ကတူကထွက်သွားလို့ရှင်အလုတ်ကအဆင်သင့်ဆိုတော့စိတ်မပူကြအောင်အခု7တန်းနေပြီးတော့တက်ကတူတွေသွားရှောက်ကြဆိုတော့တမိုင်းကိုရှောက်မယ်လို့မရှိဘူ
းမိုင်းဆိုတဲ့ဟာအရန်ကိုတန်ဖို့ရှိတယ်လीအရေးကြီးတာကသူတို့ကဘာကိုနားလည်ဖို့လို့လဲဆိုတော့ဘယ်ပါသာရကိုမဆိုသင်တယ်ဒီကဲကိုထီထီရဟိုးရှိဆုံးတက်သွားနိုင်မယ်ဆိုရင်အဲ့နေရာကျရင်အကုန်လုံးကအရန်ကိုတန်ဖို့ရှိလာပြီပေါ့အဲ့တော့တမိုင်းတို့ဒီပထူရီတို့ဆိုတာဘာလူရဟာဒါရီအလကားမဟုတ်ဘူးအဲ့ဒီမှာဒီကြီးကလည်းတကယ်ကိုစူးစမ်းပြီးတော့သူ့တင်တာလုပ်မယ်ဆိုရင်ရှေ့မှာအရန်ကိုဖြစ်လာနိုင်တယ်အခုကျွန်တော်တွေ့တာကရန်ကုန်တက္ကသိုလ်ကတော့သူတို့ပြောင်းလိုက်တယ်ပေါ့နော်ဌာနတွေအားလုံးကဌာနတစ်ခုအယောက်50စီပဲလက်ခံတယ်အဲ့တော့ဘာဘာတွေ့လဲဆိုဥပမာ physics ကိုကျွန်တော်သွားတယ် physics မှာကျောင်းသားက50ပဲသူကတစ်နှစ်ကိုဆိုတော့သူကအတော်ဆုံးကျောင်းသားတွေကအဲ့ကိုဝင်လာတော့အဲ့မှာတချို့က MC ပဲတက်နိုင်ရတယ်မတက်ဘဲနဲ့သူကတကယ်ကိုစိတ်ဝင်စားလို့လာတက်ကြတာအဲ့တော့ဘာဖြစ်လဲဆိုတော့အဲ့ဒီကလေးတွေကကျတော့သူတို့ပညာကိုသူတို့တန်ဖိုးထားတယ်တကယ်ကိုဝါသနာပါလို့သူကတက်တာဆိုတော့သူတို့ကျတော့ရှေ့မှာလမ်းနေရအများကြီးပိုးတက်ဖို့ရှိတယ်ပေါ့ဒီအနောက်ပိုင်းတက္ကသိုလ်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်တကုံတက္ကသိုလ်ရဲ့အဲ့ဒီမှာကျတော့ယူဘဗေယဌာနတဲ့ဝင်မှာတော့ကျွန်တော်ကျောင်းသား2500တခါမကြောက်ဘူးပေါ့နော်နိုင်ငံသားမှာဟို physics ကျောင်းသား2500 Ohio တက္ကသိုလ်ဆိုရင်ဒါ80ပဲရှိတယ်အမေရိကမှာဒါပမောက္ခကကျွန်တော်40ကျော်ရှိတယ်ဒါပုံမှန် ratio ပေါ့နော်အဲ့ဒီဟာပေါ့ဟိုမှာအရန်ကိုများတယ်ဆိုတော့သူတို့ဒီဘွဲတစ်ခုရဖို့အတွက်လာတက်ကြတဲ့သဘောပေါ့အဲ့တော့အဲ့လိုလက်ခံတဲ့အခါကျတော့ကျောင်းသားတွေကလည်းကိုယ်ပညာကိုတန်ဖိုးမထားဘူးသူတို့တောက်အောင်လည်းမသင်မေးနိုင်တော့ဘူး physics လို့ပါသားရမျိုးကတော့တက်ခွဲခိုင်းနေပါတယ်အယောက်2500အတွက်ကိုဘလို့မှမဖြစ်နိုင်ဘူးတကယ်တောက်အောင်သင်မယ်ဆိုလို့ရှိရင်အဲ့လိုလုပ်မဲ့စား engineer သူတို့လုပ်ချင်တဲ့ဟာပေါ့တစ်ခုခုပေါ့နော်အဲ့လိုမျိုးတက်ခွင့်ရရင်ပိုကောင်းပါပေါ့ဒီနှောင်းကမြန်မာပြည်မှာဆို MC မှ MC ပဲ MC မရတဲ့ခါကျမှ RID ပြီးမှကျန်တာတွေနိုင်ငံတကာနိုင်ငံမှာတိုးတက်ဖို့အတွက်ကဘယ်ဆုံးတိုးတက်ရမယ်လေဆရာဝန်တွေကြီးပဲရှိနေလို့နိုင်ငံတည်ဆောက်လို့မရဘူးဖြေလျှောက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ခါဒီမှာအများကြီးလိုလာမယ်အဲ့ဒီဟာကြီးအကုန်လုံးဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဒါရှင်းပြဖို့လိုအပ်တာပေါ့နော်အားပေးဖို့လိုအပ်တာပေါ့
ဒေါက်တာဆောဝေလှရပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA American တန်ကတောက်ကြနေညပဲအတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုအတန်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်။စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်မရှင
်။ပြည်ထောင်စုကနိုင်ငံတော်အားလည်းရဲ့ Bastion နဲ့အခမ်းအနားမှာအထူးအဲဒါတော်ဖြစ် American သမ္မတ Donald Trump တက်ရောက်ခဲ့ပါတယ်။အခမ်းအနားမှာတော့ပထမကွာစင်မှာ American ပါဝင်ဆင်နွှဲခဲ့တဲ့ညရာပြည့်ထိမ့်မှဖြစ် American City Wide နဲ့ Jet Tech လေးရင်တွေပြန်တမ်းမှုတွေနဲ့အတူစီးပြချီတပွဲတွေကိုလည်းတခန့်တနာကျင်းပခဲ့ကြတာပါ။ American တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့တဲ့ပါရီမြို့တော်ကရှာဆယ်လီစီလမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေကိုလွှင့်တူထားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ကတ်သတ်မဲ့အရာမွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကလာရောက်မဲ့သူတွေဗီဇာလျှောက်ထားရမှာတတ်မှတ်ထားတဲ့မိသားစုဝင်စင်းကိုထပ်မံဖြည့်ဆွတ်ဖို့အမေရိကန်တရားစီရင်ရေးတပ်ကဆုံးဖြတ်လိုက်ပါတယ်။သမ္မတထရန့်ရဲ့အမိန့်မှာတော့အမေရိကန်မှာရှိနေတဲ့မိသားစုဝင်နေထိုင်လာရောက်မဲ့သူတွေထဲမှာအဖိုးဖွားရတဲ့ဆွေမျိုးရင်းချတော်ဆောင်မှုမရှိသေးဘူးကိုခွင့်မပြုဖို့တားမြစ်ထားတာပါ။ကတ်တာနိုင်ငံနဲ့အင်းနီးချင်းပါရှန်ဒေသနိုင်ငံ၄နိုင်ငံကြားတန်တမာရေးတင်းမာမှုတွေအဆုံးသတ်စီကိုရည်ရွယ်ပြီးပါရှန်ပင်လယ်ကွေ့ဒေသကို၄ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စတီလာဆန်ရဲ့ခီးစဉ်ဟာတိုးတက်မှုတစ်စုံတစ်ရာမရဘဲအဆုံးသတ်သွားပါတယ်။ကတန်ဆော့ဘွားရှိတ်တမင်ဘင်ဟာမဲအထာနီနဲ့နောက်ဆုံးချိန်တွေ့ဆုံပြီးတဲ့နောက်ကြာစာပေးနေမှာပဲဝါရှင်တန်မြို့တော်ဝန်ကြီးတယ်လာဆန်ပြန်လည်ထွက်ခွာသွားခဲ့တာပါ။ ကွယ်လွန်သွားတဲ့တရားလူခွင့်ရလို့ရှာသူလူရှာဖို့ကို2010ပြည့်နှစ်မှာငင်းငယ်နိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှိုင်းအောင်လောက်ရရောက်တဲ့အကြောင်းတရားနိုင်ငံကပြောဆိုလိုက်ပါတယ်ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာဆုပေးရတဲ့ရည်ရွယ်ချက်နဲ့ဆက်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့ဆိုပြီးတရားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရတာဒီကနေ့ပြောဆိုလိုက်တာပါတရားနိုင်ငံမှာအထင်ရှားဆုံးနိုင်ငံရေးအကျဉ်းသားတူဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှာဖို့ဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ရမှာလဲသက်ရှိထင်ရှားရှိခဲ့ခြင်းကလည်းအခြေတင်ပြောစရာတွေနဲ့ကြုံခဲ့ရတာပါ
2019ခုနှစ်ဇူလိုင်လ14ရက်တောက်တာနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49ရိုးကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.